Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ဒါရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်းကနေ2018ခုနှစ်ဧပြီလ28ရက်တောက်ကြနေမနက်ခင်းအတန်လွှင့်စီစဉ်နေကိုမြန်မာစံတော်ချိန်မနက်6နာရီခွဲကနေ9နာရီထိလိုက်လိုမီတာ24 40 49 50နဲ့လိုက်လက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီမနက်ကအစီအစဉ်မှုကကျမဆုမော်ပါရှင
်မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ကသတင်းတွေကိုမဆုမြတ်မုံနဲ့အတူညင်ညာပေးပါပါကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့တောက်ကြံနေမှာမြောက်ကိုရီးယားအရေးဆွေးနွေးကြမှာဖြစ်ပါတယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖင်းဟာနိုင်ငံခြားအစိုးရတွေစီကငွေကြေးလက်ခံခဲ့ပုံရတယ်ဆိုတဲ့အထောက်အထားသစ်တွေထွက်ပေါ်လာပါပြီဥရောပကခီးထွက်နေတဲ့ဗိုလ်ချုပ်မှူးကြီးမင်းအွန်လိုင်းကိုစက်တဘရီနေ့ကကချက်တဲ့ပြင်းနေကဂျာမနီနိုင်ငံကိုရောက်ရှိသွားပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမဆုမွန
်ဟုတ်ကဲ့ပါရှင်ဒီမနက်ခင်းသောတာရှင်နေနားဆင်ရမယ့်သတင်းထူးတွေကတော့ဂျာမနီကိုရောက်ရှိနေတဲ့တက်မတော်ကာကွယ်ဦးစီးချုပ်နဲ့ဂျာမနီစစ်ဦးစီးချုပ်တို့တွေ့ဆုံတဲ့သတင်းမှာနားဆင်ရမှာကတော့
ဒီပေါ်စစ်တပ်နဲ့ပတ်သက်တဲ့ဟိုနည်းပညာတို့သင်တန်းတွေပေါ့ရုရှားနိုင်ငံကိုဟိုသွားရောက်နေခဲ့တာတဲ့ဆိုင်ပေါ့နော်ဂျာမနီနဲ့ပြန်လည်ပြီးတော့ဒီစစ်ဆန်ရေးကိုထူထောင်มา
တော့ဂျာမန်မြန်မာဆက်ရေးဆက်ဆံမှုနဲ့ပတ်သက်ပြီးတော့သုံးသက်ချက်သတင်းအပြည့်အစုံနောက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တရုတ်ခီးမဆခင်မှာပဲသူရဦးရွှေမန်တရုတ်နိုင်ငံကိုရောက်နေတဲ့ပေါ်သုံးသက်ချက်မြောက်ကိုရီးယားဆိုရတွေ့ဆုံဆွေးနွေးရေးစပွဲပေါ်ရောက်လာအောင်ပိတ်ဆို့အရေးယူတန်ခတ်မှုတွေသုံးဖို့လိုတယ်လို့တန်တမာရေးအရစ조사ဖို့လိုတယ်ဆိုပြီးအမေရိကန်သမ္မတကလွှတ်တော်အမတ်တွေကိုလေးထားပြောကြလိုက်တာနောက်အမေရိကန်တပ်ဒုံခွင်ဒုံစနစ်ကိုတောင်ကိုရီးယားနိုင်ငံရွေးကောက်ပွဲကျင်းပဖို့နှစ်ပတ်ပဲလိုတော့တဲ့အချိန်အလောတကြီးတက်ဆင်ဖို့လုပ်တာဟာဘလို့အငင်းပွားပွဲတွေရှိလာပါသလဲဆိုတဲ့သတင်းလွှာတွေနားဆင်ရဖို့ရှိပါတယ်အခုအချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မဆုမြတ်မွန်တို့တင်ဆက်ပေးပါမယ်ရှင်
မြောက်ကိုရီးယားရဲ့နျူကလ িয়ার ဘုံးထုတ်လုပ်ဖို့ချင်းချောက်မှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ကြံနေဆွေးနွေးတဲ့အခါမှာမြောက်ကိုရီးယားကိုဖိအားတိုးပြီးပေးဖို့အတွက်အမေရိကန်ကတခြားနိုင်ငံတွေကိုတွန်းအားပေးမယ်လို့မျှော်လင့်ရပါတယ်။ဒီတောက်ကြံနေအစည်းအဝေးမှာအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာဥက္ကဋ္ဌဖြစ်တဲ့ပထမဆုံးဆောင်ရွက်မှာလည်းဖြစ်ပါတယ်။လုံခြုံရေးကောင်စီကအရေးယူလှုပ်ဆောင်မှုတွေချက်ချင်းရှိလာနိုင်မယ်လို့မျှော်လင့်မှထားပေမဲ့ဝန်ကြီး Tillerson ကတော့အမေရိကန်ရဲ့မြောက်ကိုရီးယားဘက်မှဖိအားပေးမှုတွေတိုးမြင့်ဖို့လှုပ်ဆောင်နေတာကိုတခြားဖွဲ့ဝင်နိုင်ငံတွေပါပူးပေါင်းလာဖို့အတွက်ဖိအားပေးမယ်လို့မျှော်လင့်ရပါတယ်။ဗိုလ်တခုနေကလည်းအရှိအအရှဆိုင်ရာအမေရိကန်ယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီး Susan Thornton ကငြိမ်းချမ်းတဲ့အဖြစ်ရနိုင်မလားဆိုတာစပြီးရှာဖွေကြဖို့ပန်ကြားခဲ့တယ်လို့ဒီပြဿနာဟာသိကိုအရေးတကြီးကင်တွယ်ရမယ်အနေထားကိုရောက်လာပြီလို့ပြောပါတယ်ဒီလိုလှုပ်ဆောင်အောင်မှာစီးပွားရေးဒဏ်ခတ်မှုတွေကိုဦးစားပေးရမယ်လို့ဆိုပါတယ်သူတို့ရဲ့လက်နက်အစီအစဉ်အတွက်ပံ့ပိုးပေးနိုင်တဲ့ပစ္စည်းကိရိယာတွေပေးနေတဲ့ကုမ္ပဏီတွေကိုဒဏ်ခတ်ဖို့နဲ့အချက်လက်တွေမျှဝေဖို့နိုင်ငံတကာကပေါ်ဝင်ဖို့ပါပန်ကြားခဲ့တာပါဒါပြင်တရုတ်နိုင်ငံအနေနဲ့အရင်ကတည်းကပို့ပြီးရိုင်းပင်းကူညီမယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်တောက်ကြတဲ့အစည်းအဝေးမှာတရုတ်နိုင်ငံခြားရေးဝန်ကြီးနဲ့အတူဂျပန်နဲ့တောင်ကိုရီးယားကနိုင်ငံခြားရေးဝန်ကြီးတွေလည်းတက်ရောက်မှာမို့ဝန်ကြီးတယ်လီဆန်အတွက်သူ့အစီအစဉ်တွေကိုချပြဖို့အတွက်ကောင်းဆုံးအနေထားဖြစ်နေပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းစစ်တပ်ဗိုလ်ချုပ်ကြီးတာဝန်ကနေ2014ခုနှစ်မှာအနားယူချိန်မှာနိုင်ငံခြားအစိုးရတွေစီကအဖိုးအခပေးတာလက်မခံရလို့တတိပေးထားပေမဲ့အသစ်ထွက်ပေါ်လာတဲ့အထောက်အထားတွေအရလက်ခံခဲ့ပုံရပါတယ်တူရကီအစိုးရစီကဒေါ်လာ5သိန်းကျော်နဲ့ရုရှားလုပ်ငန်းတွေစီကနေဒေါ်လာ1000နဲ့ချီကိုမိုက်ကယ်ဖလင်းလက်ခံခဲ့တယ်ဆိုတဲ့အထောက်အထားအသစ်တွေမှာပြသနေပါတယ်ကြီးတက်ဝင်ကြီးနဲ့နိုင်ငံခြားရေးဝင်ကြီးတို့အနေနဲ့နိုင်ငံခြားအစိုးရတွေပေးတဲ့ငွေကြေးလက်ခံဖို့ဥပဒေအရခွင့်ပြုချက်လိုအပ်ပေမဲ့မစ္စတာဖလင်းကခွင့်ပြုချက်တောင်းခံခဲ့တဲ့အထောက်အထားတွေမတွေ့ရဘူးလို့အောက်လွှတ်တော်ကြီးကြပ်ရေးကော်မတီတွေကထိတ်တန့်ဒီမိုကရက်အမတ်အလီဂျာကမင်းစ်ကဒီအထောက်အထားတွေကိုထုတ်ပြန်စဉ်မှာဂျာတာဘရီနီကပြောကြားခဲ့ပါတယ်အခုလိုမျိုးလွှတ်တော်ကော်မတီတွေကစစ်ဆေးမှုအပြင်နိုင်ငံခြားအစိုးရတွေကပေးတဲ့ငွေယူဖို့ဖလင်းခွင့်ပြုချက်တောင်းခံခဲ့သလားဆိုတဲ့စုံစမ်းမှုကိုကာကွယ်ရေးဝန်ကြီးဌာနရဲ့မှလည်းလုပ်နေတာသိရပါတယ်။ပန်တဂွန်စစ်ဌာနချုပ်ကတည်တည်ချာချာသတိပေးထားတဲ့ကြားကပဲနိုင်ငံခြားကငွေတွေကိုဗိုလ်ချုပ်ကြီးဖလင်းဘာကြောင့်လက်ခံခဲ့ရသလဲဆိုတာမေးခွန်းထုတ်เสียဖြစ်တယ်လို့အောက်လွှတ်တော်အမတ်ကမ်မင်းစ်ကပြောပါတယ်။ကာကွယ်ရေးဌာနမှတခုခုမှားနေတယ်ထင်လို့စုံစမ်းမှုလုပ်နေတာသိတော်ပါတယ်လို့အင်မြူရောပြောခွင့်ရသူရှွန်စပိုက်ဆာကလည်းပြောကြားခဲ့ပါတယ်။သမ္မတထရမ့်ကသူ့ကိုအမျိုးသားလုံခြုံရေးအကြံပေးအဖြစ်မရွေးချယ်ခင်မှာဖလင်းနဲ့ပတ်သက်တဲ့လုံခြုံရေးနောက်ကျောင်းစစ်ဆေးမှုတွေကိုမလုပ်ခဲ့ဘူးလို့စပိုက်ဆာကဆိုပါတယ်။ရုရှားကို2015ခုနှစ်ကဖလင်းသွားခဲ့ပြီးတဲ့နောက်အိုဘားမားအစိုးရလက်ထက်2016ခုနှစ်တုန်းကတက်တန်းတိုးခဲ့တဲ့လုံခြုံရေးကင်းရှင်းကြောင်းမှတ်တမ်းကိုအားကိုးခဲ့တာဖြစ်တယ်လို့စပိုက်ဆာကပြောပါတယ်ရှင
်။ Syria စစ်ပွဲရပ်ဆိုင်းသွားစေဖို့အတွက်ရုရှားကိုဖိအားပေးဖို့လိုအပ်တယ်လို့ချက်တဲ့ပရင်းကက ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးနီကီဟီလီကပြောရင်ရုရှားပေါ်မှာသူ့ရဲ့ဆန့်ကျင်ပြောဆိုမှုတွေကိုပိုပြခဲ့ပါတယ်။စီးရီးယားအာဏာရှင်ပေါ်ဖိအားတိုးပေးဖို့လိုတယ်လို့အများကပြောနေပေမဲ့ဒါကလုံရင်းမဟုတ်ဘဲတကယ်ကရုရှားကိုဖိအားပေးဖို့လိုနေတာလို့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကတန်တမန်တွေကိုပြောခဲ့တာပါ။လုံခြုံရေးကောင်စီကစီးရီးယားကလူသားချင်းစာနာမှုဆိုင်ရာလက်ပတ်အစည်းအဝေးကိုကျင်းပနေတာဖြစ်ပါတယ်။ကုလသမဂ္ဂအကူအညီထောက်ပံ့ရေးဆိုင်ရာအကြီးအကဲစတီဖန်အိုဘရိုင်းကဒီလာထဲမှာပဲဆေးရုံအနည်းဆုံး6ခုနဲ့ကျောင်း3ကျောင်းဘုံကျဲခံရတယ်လို့ပြောပါတယ်။2016အောက်တိုဘာလကစပြီးလူပေါင်း4သိန်းလောက်ရှိတဲ့အရှိပိုင်းကဂေါတောဝင်းကျင်ကိုကုလသမဂ္ဂကေဆေးအဖွဲ့တွေမတော်နိုင်ခဲ့ဘူးလို့လည်းပြောပါတယ်။ဒီကိစ္စတွေအတွက်ရုရှားကိုဖိအားပေးဖို့လုပ်အောင်မှာဖြစ်ပြီးသူတို့အနေနဲ့လှုပ်ချင်ဒါမျိုးမဖြစ်အောင်ရပ်ပစ်နိုင်တာဟာသူတို့တဦးပဲရှိတယ်လို့လည်း Miss Haley ကပြောပါတယ်
။အီဂျစ်နိုင်ငံရဲ့လူခွေရဲ့မှတ်တမ်းတွေတိုးတက်မလာတဲ့အတွက် American အစိုးရကအီဂျစ်အစိုးရကိုနှစ်ဆင့်ပေးနေတဲ့ဒေါ်လာ 1.5 ဘီလီယံဘိုးကူညီထောက်ပံ့မှုတွေပေးနေတာကိုပြန်စင်စားဖို့ Egypt American ဆက်ဆံရေးဆိုင်ရာကျွမ်းကျင်သူတွေကလွှတ်တော်ကိုတိုက်တွန်းလိုက်ပါတယ်။သမရအက်ဗဒယ်ဖာတာ LCC ကဆေးအုပ်ချုပ်ရေးနဲ့အီဂျစ်ကိုအုပ်ချုပ်နေတာဖြစ်ပြီးလူခွေရေးကိုမလေးစားသလိုအစိုးရကိုယ်တိုင်ကအမေရိကန်စန့်ကျင်ရေးဝါဒကိုအားပေးနေတယ်လို့ပညာရှင်တွေကထောက်ပြခဲ့ကြပါတယ်။အထက်လွှတ်တော်အတုံးစိတ်ခွဲဝဲရေးကော်မတီကြားနာပွဲမှာပညာရှင်တွေကအခုလိုပြောခဲ့ကြတာပါ။အီဂျစ်ဟာအကြမ်းဖက်ဝါဒီတွေရဲ့အကြီးအကျယ်ချိမ့်ချောက်မှုကိုရင်ဆိုင်မနေရပေမဲ့2013ခုနှစ်ထဲကအစိုးရရဲ့လူခွင့်ရေးချိုးဖောက်မှုနဲ့နိုင်ငံရေးဖိနှိပ်မှုတွေကိုခံနေရတယ်လို့နိုင်ငံတကာငြိမ်းချမ်းရေးဆိုင်ရာ Carnegie Endowment ကအရှေ့လေပိုင်းအစီအစဉ်ဒါရိုက်တာ Michelle Dance ကပြောပါတယ်။တခါအိုဘားမားအစိုးရလက်ထက်ကလူခွင့်ရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးတာဝန်ယူခဲ့သူ Tom Malinowski ကတော့တမရ CC နဲ့ Egypt စစ်တပ်ဟာအကြမ်းဖက်မှုတိုက်ဖျက်ရေးကိုမလုပ်သလိုအုပ်ချုပ်မှုတိုးတက်ကောင်းမွန်အောင်မလုပ်ဘဲငြိမ်းချမ်းစွာဆန္ဒပြသူတွေစန့်ကျင်သူတွေအပေါ်ဖိနှိပ်နှိမ်နင်းနေတယ်လို့ပြောကြားသွားခဲ့ပါတယ်။
ယူအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဂျမနီနိုင်ငံကိုချစ်ကြည်ခီးစင်ဖြစ်ရောက်လာတဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအွန်လိုင်းကိုဧပြီ28ရက်ချက်သပရင်းနေ့ကဂျမနီစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဗော့ဒကာဗီကာကကာကွယ်ဝန်ကြီးဌာနမှာဂုဏ်ပြုတက်ဖွဲ့နဲ့ကြိုဆိုပါတယ်စစ်ဘက်ခေါင်းဆောင်တွေတွေ့ဆုံရမှာနှစ်နိုင်ငံစစ်တပ်ပူးပေါင်းဆောင်ရွက်မှုကိုတိုးမြှင့်ဆောင်ရွက်ဖို့အကြမ်းဖက်မှုနှိမ်နင်းဆန်ရမှာသတင်းချက်လက်တွေဖလှယ်ဖို့အပြင်မြန်မာတပ်မတော်အရာရှိတွေကိုဂျမနီနိုင်ငံကိုတင်လန်းတွေဆစ်လွတ်တယောက်ဖို့နဲ့နယ်ပယ်လိုက်လေးလိုက်ကိုယ်စီလေဖွဲ့အပြန်လန်းဆစ်လွတ်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဧပြီ22ရက်နေ့ကမြန်မာနိုင်ငံကနေထွက်ခွာလာတဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဦးဆောင်တဲ့တပ်မတော်ကိုယ်စီလေဖွဲ့ဟာဂျမနီနိုင်ငံမရောက်ခင်ဩစတြီးယားနိုင်ငံကိုအရင်သွားရောက်ခဲ့ပါတယ်။ဂျမနီနဲ့ဩစတြီးယားနိုင်ငံခီးစင်တွင်ဗိုလ်ချုပ်မှူးကြီးနဲ့တူကြည်ရည်လေးနှိမ့်နိုင်ကုတ်ကဲမှုဗိုလ်ချုပ်ကြီးမြထွန်းဦးနဲ့ကာကွယ်ဦးစီးချုပ်ယုံကြည်ကတပ်မတော်အရာရှိကြီးတွေလိုက်ပါသွားကြတာပါ
။ Radio Secretary ပို့လွှတ်လက်ခံဖမ်းယူနိုင်တဲ့ American လို့ RF Module Electronic ပစ္စည်းထောင်ချီကိုအီရန်နိုင်ငံကိုတင်ပို့မှုနဲ့စင်ကာပူလူမျိုးတယောက်ကို American အကျဉ်းထောင်မှာလာပေါင်း40အကျဉ်းချဖို့ပြစ်ဒဏ်ချလိုက်ပါတယ်။သူတင်ပို့တဲ့ RF Module တွေက14ခုထက်မနည်းကိုအီရန်ကမပောက်ကွဲသေးတဲ့ဖောက်ခွဲပစ္စည်းတွေထဲမှာတွေ့ရှိခဲ့တာပါ။စတီဗင်လင်လို့လည်းသိကြတဲ့လင်မြန်နမ်အသက်43နှစ်ကစင်ကာပူနိုင်ငံကနေတဆင့်အီရန်နိုင်ငံစီကိုတရားမဝင်တင်ပို့ခဲ့တဲ့အတွက်အပြစ်ရှိတယ်လို့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကဝန်ခံလျှောက်ထားခဲ့ပါတယ်။အမေရိကန်လို့ပစ္စည်းတွေကိုအီရန်ကိုတင်ပို့တာဟာအမေရိကန်ဥပဒေကိုချိုးဖောက်တယ်ဆိုတာလင်မျောသူနဲ့ဖက်ဆက်လုပ်နေသူတွေပါသိရတဲ့ပို့ခဲ့တာဖြစ်တဲ့အကြောင်းဝန်ခံခဲ့တဲ့တယ်လို့အမေရိကန်တရားရေးဌာနကပြောပါတယ်။အဲ့ဒီပစ္စည်းတွေကိုမင်းနီဆိုတာပြည်နယ်မှာအခြေစိုက်တဲ့ကုမ္ပဏီကထုတ်လုပ်တာဖြစ်ပါတယ်။2008ခုနှစ်2009ခုနှစ်အတွင်းအီရတ်ကညွန်ပေါင်းတပ်တွေကမင်းနီဆိုတာကုမ္ပဏီလို့ RF module အများအပြားကိုရှာဖွေတွေ့ရှိခဲ့ပါတယ်။အီရတ်မှာတာဝန်ကျနေတဲ့အမေရိကန်တပ်သားတွေအများဆုံးသေဆုံးရတဲ့ကားထောင်ဘုံးတွေလို့ IED ဖောက်ခွဲရေးပစ္စည်းတွေကိုအဝေးကနေလှမ်းထိန်းချုပ်ဖောက်ခွဲတဲ့နေရာမှာအဲ့ဒီပစ္စည်းတွေကိုအသုံးချနေကြတာဖြစ်ပါတယ်။2014ခုနှစ်ထဲကအင်ဒိုနီးရှားနိုင်ငံမှာဖမ်းဆီးခံထားရတဲ့လင်းကိုတရားခံလွှဲပြောင်းပေးရေးအမေရိကန်ရဲ့တောင်းဆိုချက်ကြောင့်2016ခုနှစ်မှာအမေရိကန်ကိုရောက်ရှိလာခဲ့တယ်လို့တရားရေးဌာနကပြောပါရရှင်
စနေဂျိုကိုလှက်ပတ်နေတဲ့ရေခဲဆိုင်တွေဂျိုကနေပက်ထွက်တဲ့အပိုင်းစာတွေရှိနေတဲ့ဆက်ဝင်းနဲ့ဂျိုတို့ကြားကလွတ်နေတဲ့နေရာကိုလေ့လာဖို့အတွက်ကက်စင်နီလို့ခေါ်တဲ့အာကာသယင်ကလေးကို NASA ကဗိုလ်တပ်ဟုနေမှာဆေးလွတ်ခဲ့ရမှာစာသပရင်းနေမှာတော့အထူးကံရှိပဲပြန်ပြီးထွက်လာနိုင်ခဲ့ပါတယ်။ကက်စင်နီဟန်ဒီနေရာကိုပထမဆုံးလေ့လာနိုင်ခဲ့တာဖြစ်ပြီးစာသပရင်းနေမှာနဲ့အစောပိုင်းမှာတော့နိုင်20လောက်ကြာအောင်ဖြတ်တန်းခဲ့တဲ့ယင်စီကနေအချက်လက်တွေပြန်ပြီးပေးပို့ချက်ကိုရရှိခဲ့တာဖြစ်ပါတယ်။သူကိုစီစဉ်ထားတဲ့အတိုင်းဒီဂျာကန်နေတဲ့ပြည့်လွတ်နိုင်ခဲ့တယ်လို့မပြတ်မစီပြန်ထွက်လာနိုင်ခဲ့တယ်လို့ကယ်လီဖိုးနီးယားပြည်နယ်ကဓာတ်ခွဲခန်းကစီမံကိန်းမန်နေဂျာကပြောကြားခဲ့ပါတယ
်နောက်ဆုံးရထားတဲ့သတင်းတွေကိုဒေါက်ခင်မျိုးတန်နဲ့မဆုမျက်မွန်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လင်းပေးကြပါတယ်ဂျာမနီနဲ့မြန်မာနှစ်နိုင်ငံစစ်တပ်ပူးပေါင်းဆောင်ရွက်မှုကိုတိုးမြင့်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းဂျာမနီစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဗော့ကာဗီကာကဂျာမနီနိုင်ငံကိုချစ်ကြည်အခီးဖြစ်ရောက်နေတဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်းနဲ့ကြာသပတေးနေ့တွေ့ဆုံစင်မှာပြောကြားခဲ့ပါတယ်ပြုပြင်ပြောင်းလဲကြိုးပမ်းနေတဲ့မြန်မာနိုင်ငံအနေနဲ့စစ်ဘက်ဆက်ရာတင်နန်းတွေနဲ့ဤပညာတွေကိုတရုတ်နဲ့ရုရှားထက်စာရင်ဂျာမနီနဲ့ပြန်လည်ဆက်ဆံလာတာကိုအပြုသဘောအဖြစ်နဲ့ဂျာမနီမြန်မာဆက်ဆံရေးကြွမ်းကျင်သူကသုံးသပ်ပါတယ်မတ်အင်ချင်းနိုင်ပြောပြပေးပါရှင်
ဂျာမနီနိုင်ငံကိုချစ်ကြည်ရဲ့ခီးစဉ်ဖြစ်ရောက်ရှိလာတဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမနေ့ကဂျာမနီစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဗော့ကာဗိုက်ကာကကာကွယ်ရေးဝန်ကြီးဌာနမှဂုဏ်ပြုတက်ဖွဲ့နဲ့ကြိုဆိုခဲ့ပါတယ်။စစ်ဘက်ခေါင်းဆောင်နှစ်ဦးတွေ့ဆုံရမှာစီးရဲဆက်ဆံရေးနဲ့အကြမ်းဖက်မှုနှိမ်နင်းရေးဆိုင်ရာကိစ္စရပ်တွေမှာတည်င်းအချက်လက်ဖလှယ်ရေးအပြင်မြမတက်မတော်အရာရှိတွေကိုဂျာမနီနိုင်ငံကိုတင်နန်းတွေဆေးလွတ်ဖို့နဲ့နေပယ်အလိုက်လေးလာရေးကိုယ်စားလှယ်အဖွဲ့တွေအပြန်လှန်ဆေးလွတ်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ဂျာမနီနဲ့အခုလိုစစ်ဖက်ဆိုင်ရာဆက်ဆံရေးပြန်လည်တည်ဆောက်လာတဲ့အပေါ်မှာဂျာမနီမြန်မာဆက်ဆံရေးကျွမ်းကျင်သူဒေါက်တာဆန်ဒီမင်းဆက်ရဲ့အမြင်ကတော့
ပမာပြည်နဲ့ပတ်သက်ပြီးတော့ပေါ့ဥရောပသမဂ္ဂနေပြီးအနောက်နိုင်ငံတွေအားလုံးကပေါ့ပိတ်ဆို့ထားတဲ့လမ်းစဉ်ကိုသုံးတဲ့အခါမှာဒီပေါ့စစ်တပ်နဲ့ပတ်သက်တဲ့ဟိုနီးပညာတို့သင်တန်းတွေပေါ့ရုရှားနိုင်ငံကိုဟိုသွားရောက်နေခဲ့တာတဆိုင်ပေါ့နော်ဂျာမနီနဲ့ပြန်လည်ပြီးတော့ဒီစစ်ဆိုင်ရေးထူထောင်မှာတော့ဟိုကျမတို့အားလုံးကြိုးဆိုသိမှာလေသူမြင်ပါတယ်ရှင
်ဒါပေမဲ့လည်းစီးရေးနဲ့စီးပွားရေးနီးပြူဟာအရာဆိုရင်မြန်မာနိုင်ငံဟာဂျာမနီအတွက်သိပ်ပြီးအရေးမကြီးတဲ့နိုင်ငံတစ်ခုဖြစ်နေကြောင်းဒေါက်တာဆန်ဒီကပြောပါတယ
်ဒီတော့ဆန်းစစ်စီနဲ့အစိုးရတက်လာတဲ့အခါမှာပေါ့နော်တောင်ဆန်းစစ်စီကိုအနောက်နိုင်ငံမှာစီးရဲကောင်းဆောင်နေအထူးသဖြင့်အမျိုးသမီးကောင်းဆောင်လေးလာရောက်တွေ့ဆုံကြပါတယ်။အဲ့ဒီအချိန်မှာတော့ဂျမီရဲ့ဆန်ဆလာအင်္ဂလန်မှာကမပါဝင်ခဲ့ပါဘူး။ဂျာနဲ့ကာလာမှာလည်းပေါ့နော်။သွားရောက်မယ်လို့စီစဉ်ထားတဲ့အစီအစဉ်လည်းကျမတို့ဘာမှမကြားမိပါဘူး။နော်။ဒီလိုကြည့်ချင်းအားဖြင့်ပေါ့သူတို့နိုင်ငံရဲ့ကောင်းဆောင်ပိုင်းကပမာနိုင်ငံကိုစီးပွားရေးပါတနာပေါ့ဟိုစစ်ပတ်ဆိုင်ရာပါတနာနေနဲ့ဟိုတတ်မှတ်ပြီးတာအရေးကြီးတဲ့နိုင်ငံတစ်ခုအနေနဲ့ဆက်ဆံဖို့လာလာလောလောဆယ်မှာရှိပုံမမြင်ပါဘူးရှင့်။
ပြပြင်ပြောင်းလဲရေးကြိုးပမ်းလာတဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးပြန်လဲတည်ဆောက်လာတဲ့ဥရောပသမဂ္ဂနိုင်ငံအများအပြားထဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဂျာမနီကိုဦးစားပေးတွားရောက်ခဲ့တာနဲ့ပတ်သက်လို့ဒေါက်တာဆန်ဒီမင်းဆက်ရဲ့သုံးသပ်ချက်ကတော့
ဟိုသူသဖြင့်ပေါ့နော်ဂျာမနီနဲ့ဗမာနိုင်ငံနဲ့ဒီအနောက်ဥရောပနိုင်ငံတွေမှာပေါ့ဆိုင်ပေါ့အဲ့မတန်လဲရင်းနှီးရဲ့ရင်းနှီးမှုတစ်ခုရှိခဲ့ပါတယ်ဗိုလ်ချုပ်ကြီးနေဝင်လက်ထက်မှာပေါ့နော်ကားလေအဓိကဝေကြည်နေဝင်းနဲ့ fridge ဘယ်နာဒီလက်နဲ့ရောင်းဝယ်တဲ့ company ပေါ့လက်နဲ့ထုတ်တဲ့ company ရဲ့သူတို့ရဲ့ပေါ့ပုဂ္ဂိုလ်ရေးရာဆက်ဆံနဲ့ရင်းနှီးရဲ့ဆက်ဆံမှုပေါ့အဲ့ဒီဖွံ့ဖြိုးမှုပေါ်မှာလည်းအများကြီးကြီးပါတယ်ပိတ်ဆို့မှုတွေထားခဲ့တဲ့ကာလတစ်ခုတကာလတစ်ခုလုံးမှာပေါ့1988ကနေစပြီးတော့ပေါ့ဂျမနီနိုင်ငံအားဒီမှာပြည်ဟိုပြန်လဲပြီးတော့ပေါ့ထောက်ပံ့မှုပေါ့ development aid ပြန်ပြီး development aid မဟုတ်တော့မှာပေါ့ humanitarian aidအဲ့ပြန်ပြီးနိုင်ဖို့အများကြီးပဲဟိုအစီအစဉ်ပြုဥဆောင်ခဲ့ပါတယ
်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဥဆောင်တဲ့တက်မတော်ကိုယ်စားလှယ်ဖွဲ့ဟာဂျာမနီခီးစဉ်မတိုင်ခင်ဩစတီးရီးယားနိုင်ငံကိုအရင်ဆုံးတွားရောက်ခဲ့ပြီးမြန်မာစစ်တပ်အရာရှိတွေကိုစစ်ဘက်ဆိုင်ရာတင်နန်းတွေပေးဖို့နှစ်နိုင်ငံသဘောတူညီမှုရခဲ့ပါတယ်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ဆွဆွဲခံထားရတဲ့မြန်မာတပ်မတော်နဲ့စစ်ဘက်ဆိုင်ရာဆက်ဆံရေးတွေကိုဥရောပတပ်မကနိုင်ငံတချို့ပြန်လည်တိစောက်လာတဲ့အတွက်နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကတော့ဝေဖန်ကန့်ကွက်နေကြပါတယ်ရှင်
မရင်ချင်းနိုင်ပါရှင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့တရုတ်ခီးစဉ်မစခင်မှာပဲသူရဦးရွှေမန်တရုတ်နိုင်ငံကိုရောက်နေတာဟာပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်ဥက္ကဋ္ဌအဖြစ်နဲ့မြန်မာတရုတ်နှစ်နိုင်ငံရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့စီမံကိန်းကိုဥပဒေနဲ့အညီလေ့လာဆန်းစစ်ဖို့ဖြစ်နိုင်တယ်ဆိုပြီးသုံးသပ်မှုတွေရှိပါတယ်ဦးရွှေမန်ဟာသူ့ရဲ့တရုတ်ခီးစဉ်အတွင်းမှာခေတ်သစ်ပိုလန်မကြီးနဲ့ကပတ်လန်းစီမံကိန်းနဲ့ပတ်သက်ပြီးတော့လည်းတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပါတယ်အသေးစိတ်နားဆင်ပါရှင်ဒီသတင်းပတ်အတွင်းမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တရုတ်နိုင်ငံမှာကျင်းပမဲ့ One Belt One Road နိုင်ငံကညီလာခံတက်ရောက်မဲ့တရုတ်ပြည်ခီးစဉ်မစခင်မှာပဲပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်ဥက္ကဋ္ဌသူရဦးရွှေမန်တရုတ်နိုင်ငံကိုရောက်ရှိနေပါတယ်အခုလိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တရုတ်ကိုမသွားခင်မှာသူရဦးရွှေမန်သွားရောက်တာဟာမြန်မာတရုတ်နိုင်ငံရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့စီမံကိန်းတွေကိုဥပဒေနဲ့အညီလေ့လာဆန်းစစ်ဖို့ဖြစ်နိုင်တယ်လို့သုံးသပ်မှုတွေရှိပါတယ်မြန်မာရေးလေ့လာသူဒေါက်တာတင့်စွေကတော့အခုလိုရှုမြင်ပါတယ
်ဦးရွှေမန်ကတော့လက်ရှိတောင်းဝအရတော့ပြည်တော်စုလွတ်တော်မှာဥပဒေလိုအပ်တာတွေပြင်ဆင်ရေးကိစ္စမှာပြည်နိုင်ငံတရုတ်ပြည်သားဥစားရအနေနဲ့အများကြီးကိုဆောင်ရွက်ထားတော့ဒီကိုပြင်စရာပြုစရာတနည်းအားဖြင့်စာစစ်စရာတနည်းအားဖြင့်အမှန်တိုင်းအရှိတိုင်းကိုကြားအတွက်ဦးရွှေမန်သွားလာလဲချိန်နိုင်တယ်နောက်ဒုတိယတစ်ချက်ကျွန်တော်မြင်တာကဦးရွှေမန်ဟာဟိုအရင်စစ်အစိုးရနောက်ဝတ်လက်ထက်တုန်းကလေသူကဒုတိယတတိယခေါင်းဆောင်တူအနေနဲ့တရုတ်ပြည်နဲ့မြောက်ကိုရီးယားကိုဟိုသွားခဲ့တဲ့ခေါင်းဆောင်တူဖြစ်တယ်ဆိုတော့သူရဲ့အခန့်ကဏ္ဍကလည်းအဲဒီကောင်ကလည်းသွားခဲ့ဆိုတော့ကတရုတ်နိုင်ငံကလည်းဦးရွှေမန်ကိုလာစေခြင်းမလို့ယူဆတယ်ဒါကြောင့်ဦးရွှေမန်ရဲ့ခီးစဉ်ကတော့ကျွန်တော်အမှန်စကြက်ကတော့ဟိုအရင်တော့ကဟိုဆက်ဆံရေးအရာတွေရောအခုနောက်ထပ်ဒီဆိုရလက်ထက်မှာဒီလွတ်တော်လက်ထက်မှာပြည်ပြင်စရာတွေအတွက်ပါဒီနှစ်ချက်ကြောင့်သွားသလားလို့တော့ကျွန်တော်မှန်းကြည့်ပါတယ်
တရုတ်မြန်မာနှစ်နိုင်ငံကြားဒေသခံပြည်သူတွေနဲ့ပညာရှင်တွေကဆန့်ကျင်ကွမ်းကွက်နေတဲ့မြေဆုံစီမံကိန်းလက်ပတော်ချင်းနေစီမံကိန်းနဲ့အခုဆက်လုပ်ဖို့ဆောင်ရွက်နေတဲ့ရခိုင်ပြည်နယ်ကကြောက်ဖြူရင်းနှက်စီမံကိန်းတွေနဲ့ပတ်သက်လို့ဆွေးနွေးမှုတွေရှိခဲ့တယ်လို့ဆိုပေမဲ့အများပြည်သူသိရှိအောင်ကြဲကြဲပြန့်ပြန့်ထုတ်ပြန်ချပြတာမျိုးတော့မရှိခဲ့ပါဘူးဒီပေါ်မှာဒေါက်တာတင့်ဆွေရဲ့အမြင်ကတော့
အစိုးရအပြောင်းလဲမှာအရင်ဆစ်စွာလက်ထက်နဲ့တမတဦးသိန်းစိန်လက်ထက်တုန်းကဖြစ်ထားတဲ့ဒီနေ့အပြင်ဆက်ထားတဲ့အရာတွေမှာပြည်သူလူထုကသဘောမကျတဲ့အရာတွေကိုဒီNLI ဆိုကဟိုပြုပြင်မှုစူးစမ်းနေတယ်စူးစမ်းတဲ့အခါမှာတနနိုင်ငံသဘောတူချက်တွေနဲ့လှုပ်ထားတဲ့အားတွေကိုပြန်ပြင်ရတာကတော်တော်ကိုခရင်တော့ကတနနိုင်ငံခေါင်းဆောင်တွေနိုင်ငံတော်ဝန်ရှိသူတွေအပြန်လာညှိနှိုင်းဆွေးနွေးမှုတွေလုပ်ကြတဲ့သဘောနဲ့ခုလိုနိုင်ငံကခေါင်းဆောင်တွေမကြမကြသွားပြီးတွေ့တယ်လို့ကျွန်တော်မြင်ပါတယ်ဒါကြောင့်ဟိုအရေးပါတယ်တနည်းအားဖြင့်နိုင်ငံဆက်ဆက်ရေးအတွက်ဒီတဲ့ဒီပို့ကောင်းအောင်တနည်းအားဖြင့်အစဉ်ချော့အောင်ကျိုးစားမှုတွေလိုပဲမြင်ပါတယ်ခင်
ဗျာမြမဆိုးရလက်ထက်တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးအရှိန်မြင့်လာသလိုတရုတ်သမ္မတမြမသမ္မတနဲ့မြမနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့ကြားနှစ်နိုင်ငံရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့ပို့ပြီးတော့မှခိုင်မာအားကောင်းအောင်ဆောင်ရွက်လာနိုင်ခြေတွေနဲ့ပတ်သက်လို့လည်းဒေါက်တာတင့်ဆွေကအခုလိုမြင်ပါတယ
်ဒီလက်ရှိတရုတ်ကောင်းဆောင်မယ်လက်ရှိမတရည်ဒီစစ်သားတွင်မဟာဗျူဟာကျတဲ့စီမံချက်ကြီးကတော့ဒီပိုလမ်းမကြီးဖြစ်ပါသူကတော်တော်လေးကြီးကျယ်တယ်အဲ့ကမာဒေါ်အောင်စုကြည်ကဒီသူဆိုတက်လာတဲ့ခါမှာအဲဒါကိုသူကထောက်ခံထားတယ်အဲ့တော့ထောက်ခံရုံနဲ့ဘီဒီဘဲနဲ့လက်တွေ့လုပ်တဲ့ခါမှာဒီပိုဂရမ်မကြီးမဟုတ်ကပတ်လမ်းကြီးမှာဗမာနိုင်ငံကတော်တော်လေးကိုအရေးပါတဲ့နေရာမှာရောက်နေတယ်အဲ့တော့လက်တွေ့အကောင့်ထဲပေါ်တဲ့ခါမှာအခုလိုနိုင်ငံအတောင်းအရှိဆုံးကောင်းဆောင်တွေကဆွေးနွေးကြရလိမ့်မယ်ဆွေးနွေးတဲ့ခါမှာဒေါ်အောင်စုကြည်ကလည်းမြန်မာနိုင်ငံရဲ့အမျိုးသားကျိုးစီးပွားဘက်ကနေကြည့်ပြီးဆွေးနွေးမယ်။အဲတရုတ်ဘက်ကလည်းသူလိုချင်တာလေးဆွေးနွေးမှာဖြစ်တော့အဲဒီအကြောင်းအရာလည်းအတော်ကိုအရေးပါလေလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
။သူရောက်ရွှေမန်းနဲ့တရုတ်မျိုးသားပြည်သူလွှတ်တော်အမြဲတမ်းကော်မတီဥက္ကဋ္ဌတို့ပြီးခဲ့တဲ့ဧပြီလ26ရက်နေ့ကဘီလ်ဂျင်းမြို့တော်မှာတွေ့ဆုံခဲ့တယ်ဆိုတာတရုတ်သတင်းတွေမှာဖော်ပြပါတယ်။ခေတ်သစ်ပိုလန်မကြီးကပတ်လန်မကြီးစီမံကိန်းတိုးတက်အောင်မြင်ရေးမှာတရုတ်မြန်မာပူးပေါင်းဆောင်ရွက်ဖို့အရှိန်မြင့်လှုပ်ဆောင်နိုင်မှုအတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တရုတ်ပြည်ခီးစဉ်မစခင်မှာပဲသူရောက်ရွှေမန်းတရုတ်နိုင်ငံကိုရောက်ရှိနေတာလေဖြစ်ပါတယ်ရှင် နိုင်ငံတကာသတင်းလွှာတွေကိုစတိုက်တင်ဆက်ပေးကြပါတယ်မြောက်ကိုရီးယားအစိုးရကိုတွေ့ဆုံဆွေးနွေးရေးစပွဲစီရောက်လာအောင်ပိတ်ဆို့အရေးယူတန်းခတ်မှုတွေတုံးဖို့လိုသလိုတန်တမန်ရေးအရာလည်းစူးစမ်းဖို့လိုတယ်ဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဧပြီလ26ရက်နေ့တုန်းကအထက်လွှတ်တော်အမတ်တွေကိုအလေးထားပြောကြားခဲ့ပါတယ်မြောက်ကိုရီးယားနျူကလ িয়ার အရေးနိုင်ငံဆုံးပါဝင်တဲ့ဆွေးနွေးပွဲတွေပြန်ဆနိုင်မယ့်အလားအလာမရှိသလောက်ဖြစ်နေချိန်မှာပဲတရုတ်ရဲ့အခမ်းကဏ္ဍကအရေးပါတယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်ဒါပေမဲ့လို့တရုတ်ဘက်ကမြောက်ကိုရီးယားအပေါ်မှာဘလောက်အတိုင်းတာအထိဖိအားပေးနိုင်မှာပါလဲဘေဂျင်းမြို့တော်က VOA သတင်းတောက် Bill Ike သတင်းသုံးသပ်ထားတာကိုမဆုမြတ်မွန်ကဆက်ပြီးတင်ပြပါမယ်ရှင်
မြောက်ကိုရီးယားအစိုးရနျူကလ িয়ার အစီအစဉ်ဆွလုပ်ဖို့အတွက်အဓိကဖိအားပေးနိုင်သူဟာတရုတ်အစိုးရဖြစ်တယ်လို့ အမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ပြီးခဲ့တဲ့ရက်ပိုင်းကပဲသဘောတူခဲ့ကြပါတယ်။တရုတ်ဆိုရအနေနဲ့မြောက်ကိုရီးယားအပေါ်သူတို့တတ်နိုင်သလောက်ဖိအားတွေပေးထားပြီးဖြစ်တယ်လို့လေ့လာသူတို့ကပြောကြပါတယ်။မြောက်ကိုရီးယားအတွက်အဓိကပိုးကုံဖြစ်တဲ့ကြောင်မီသွေးတရုတ်နိုင်ငံရဲ့တင်သွင်းမှုကိုတရုတ်ကဒီနှစ်စံပိုင်းမှာဖြတ်တောက်ခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံရဲ့နိုင်ငံသားငွေကြေးစီးဆင်းမှုကိုလည်းတင်းကျပ်ခဲ့ပါတယ်။မြောက်ကိုရီးယားဘန်တွေနဲ့ဆက်သွယ်လုပ်ကိုင်မှုကိုတရုတ်ဘန်လုပ်ငန်းတွေအားလုံးရပ်လိုက်ပြီလို့တရုတ်နိုင်ငံလျောင်းနင်း Academy of Social Science ကမြောက်ကိုရီးယားရေးရကျွမ်းကျင်သူလျူချောက်ကပြောပါတယ
်။两国有史以来最严厉的
မြောက်ကိုရီးယားအပေါ်တရုတ်ကအပြင်းထန်ဆုံးဒဏ်ခတ်မှုတွေလုပ်ခဲ့ပြီးပါပြီ။တရားမှုတွေချက်ချင်းမရှိသေးပေမဲ့ရှိလာပါလိမ့်မယ်လို့လျူကပြောသွားတာပါ။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမြောက်ကိုရီးယားမှာဓာတ်ဆီဈေးတွေတိတိတတ်တတ်တက်သွားခဲ့တာကတရုတ်အစိုးရကြောင့်လို့တချို့ကထင်ပါတယ်။မြောက်ကိုရီးယားကိုတရုတ်ကလောင်စာတင်ပို့မှုမကြခင်ရပ်လိုက်နိုင်တာကြောင့်မြောက်ကိုရီးယားအစိုးရကဓာတ်ဆီတွေလောင်နေတယ်လို့တချို့လေ့လာသူတွေကသုံးသပ်ပါတယ်။ဒီမှာမှုတွေမြင့်တက်နေချိန်မှာစစ်ဖက်သုံးအတွက်အဓိကဦးစားပေးတာဖြစ်မယ်လို့တချို့ကလည်းပြောကြပါတယ်။တရုတ်ကမြောက်ကိုရီးယားအပေါ်တစ်ဖက်သက်အရေးယူဒဏ်ခတ်ပိတ်ဆို့မှုတွေလုပ်မဲ့ပုံမရပေမဲ့နောက်ထပ်နျူကလ িয়ার ဆန်တက်မှုတွေလုပ်လာရင်တော့တရုတ်ကမြောက်ကိုရီးယားကိုစွန့်အင်တင်ပို့မှုကန့်သတ်ချက်တွေလုပ်လာနိုင်ပါတယ်။အဲဒီလိုလုပ်လာရင်မြောက်ကိုရီးယားအစိုးရအတွက်ကပြည်သူတွေအတွက်ပါထိခိုက်နိုင်တယ်လို့ရှန်ဟိုင်းမြို့မှာရှိတဲ့ဖူဒန်တက္ကသိုလ်ရဲ့ကိုရီးယားလေ့လာရေးဌာနဒါရိုက်တာကိုင်ဂျီယန်ကတွက်ပါတယ
်
။စွမ်းအင်လောင်စာတင်ပို့မှုတရုတ်ကရပ်လိုက်ရင်နျူကလ িয়ার လက်နက်ထုတ်မှုတွေရောမစ်ဆိုဒုံးနည်းပညာတီထွင်ဆန့်သက်နေတာတွေရောမြောက်ကိုရီးယားစီးပွားရေးအတွက်ပါအကြီးအကျယ်ထိခိုက်သွားနိုင်ပါတယ်။တာမန်ပြည်သူတွေလည်းတော်တော်လေးအထိနာနိုင်ပါတယ်။ဒါကြောင့်ဒီလိုပြင်းထန်တဲ့ဒဏ်ခတ်မှုကိုသတိထားလုပ်ရမှာပါ။နောက်ဆုံးမဖြစ်တော့မှဒီလိုဒဏ်ခတ်တဲ့လို့ထင်တယ်လို့ပြောတော့တာဖြစ်ပါတယ်။တရုတ်နိုင်ငံဟာမြောက်ကိုရီးယားရဲ့အရေးကြီးဆုံးမဟာမိတ်အဖြစ်မြင်ရပေမဲ့မြောက်ကိုရီးယားမှာကင်ဂျွန်အွန်ခေါင်းဆောင်ဖြစ်လာတဲ့ကဆက်ဆံရေးသိပ်မပြေလည်တော့ဘူးလို့ဘေကျင်းက VOA သတင်းတောက် Bill Eight ကပြောပါတယ်။2008ခုနှစ်ထဲကရပ်နေတဲ့မြောက်ကိုရီးယားနျူကလ িয়ার ဆန်ရ6နိုင်ငံဆွေးနွေးပွဲပြန်ဆဖို့ကင်ဂျွန်အွန်စိတ်မဝင်စားသလောက်ပါ။သူတက်လာပြီးကလေးကနျူကလ িয়ার ဆန်တက်မှု3ကာနဲ့မစောတုံးပြစ်လွတ်မှုပေါင်း10ကာကျော်လုပ်ခဲ့ပြီးပါပြီ။နောက်ထပ်နျူကလ িয়ার ဆန်တက်မှုတစ်ခုလည်းမကြခင်လုပ်နိုင်တယ်လို့စည်ရေးလေလာသူတွေကတွက်နေကြပါဗျ။ကင်ဂျွန်အွန်အနေနဲ့တရုတ်နိုင်ငံစီကိုလည်းတစ်ခါမှမတွားသေးပါဘူး။တရုတ်နဲ့ရင်းနှီးတဲ့ဆက်ဆံရေးရှိသလိုနိုင်ငံရဲ့စီးပွားရေးကိုဖွင့်ပေးအောင်ကြိုးစားတဲ့သူ့ရဲ့ဦးလေးကင်ဆုံတက်ကိုလည်း2013ခုနှစ်မှာတုတ်တင်ခဲ့ပါဗျ။တရုတ်ရဲ့နျူကလ িয়ার ဆိုင်ရာတန်တမန်ဝူဒါဝီကိုဒီလစံပိုင်းကမြောက်ကိုရီးယားကိုဆေလွှတ်ဖို့ကမ်းလှမ်းခဲ့တာကိုလည်းမြောက်ကိုရီးယားအစိုးရကလက်မခံခဲ့ပါဘူး။မြောက်ကိုရီးယားရဲ့လုပ်ရက်တွေအပေါ်တရုတ်ကသဘောမကျပေမဲ့ထူးခြားပြင်းထန်တဲ့ဆောင်ရွက်မှုတွေလုပ်မဲ့ပုံမရဘူးလို့တောင်ကိုရီးယားနိုင်ငံ Try တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးကတိကလည်းဖြစ်အရှေ့မြောက်အာရှလုံခြုံရေးဆိုင်ရာပညာရှင်လည်းဖြစ်တဲ့ Daniel Pinkston ကပြောပါတယ
် The types of strains and stresses that could destabilize North Korea
နော်ကိုရီးယားနိုင်ငံမတိမငင်ဖြစ်ပြီးစိတ်ကိုထူကြတဲ့အပြောင်းအလဲတွေဖြစ်သွားမှမျိုးအစိုးရအပြောင်းအလဲဖြစ်သွားမှမျိုးလောက်အထိတရုတ်ကလုံမယ်လို့ကျွန်တော်မထင်ပါဘူးအဲ့လိုလုံလို့သူတို့အတွက်အကျိုးရှိတယ်လို့တရုတ်ကမယုံပါဘူးသူတို့မှန်ကောက်မှန်မယ်လို့ကျွန်တော်ထင်ပါတယ
်ဒါပေမဲ့တရုတ်ကမြောက်ကိုရီးယားကိုပြင်းပြင်းထန်ထန်သတိပေးတဲ့အနေနဲ့စစ်ဖြစ်အောင်လုပ်နေတဲ့နိုင်ငံတိုင်းသမိုင်းတရံခံဖြစ်လိမ့်မယ်ဆိုတဲ့ Editor အဘော်ကိုတရုတ်သတင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်တရုတ်ကအမေရိကန်အစိုးရအပေါ်အရင်ကလိုပြင်းထန်တဲ့ဝေဖန်မှုတွေမလုပ်တော့ဘဲမြောက်ကိုရီးယားအစိုးရအပေါ်ခက်ပြက်ပြက်ပြောလာတဲ့တရုတ်ရဲ့နည်းဗျူဟာကိုလေ့လာသူတော်တော်များများကလည်းသတိပြုမိကြပါတယ
် These editorials that we're seeing also reflect the you know the problem that there isn't really a handler of the relationship
ကျွန်တော်တွေ့နေရတဲ့ editor အပေါ်တွင်မှာမြောက်ကိုရီးယားဘက်ကကြားခံသူမရှိတဲ့ပြဿနာတွေထင်ရှားနေပါတယ်တရုတ်နဲ့ဆက်ဆံရေးမှာနှစ်ပေါင်းများစွာညှိနှိုင်းပေးခဲ့တဲ့ဂျင်းဆွန်ဖျက်ကလည်းမရှိတော့ဘူးဆိုတော့တော်တော်လေးခက်ခဲနေုံရပါတယ်။တရုတ်ဘက်ကတကယ်ကိုစိတ်ပြတ်နေတယ်လို့ကျွန်တော်ထင်ပါတယ်
။ဩစတြေးလျနိုင်ငံကနိုင်ငံတကာမူဝါဒရေးရာလိုဝီအင်စတီကျူကနိုင်ငံတကာလုံခြုံရေးအစီအစဉ်ညွှန်ကြားရေးမှူး UN Graham ဖြစ်ပါတယ်။မြောက်ကိုရီးယားအရေးကိုအဓိကဖိအားပေးနိုင်သူဟာတရုတ်ဖြစ်တယ်လို့အမေရိကန်ကဆိုပြီးတရုတ်ကိုဖိအားပေးဖို့နှာချတိုက်တွန်းနေတာပါ။ဒါပေမဲ့တရုတ်တို့ကန့်ကွက်နေတဲ့ Thought ဒုံးလက်နဲ့ရန်ကာကွယ်ရေးစနစ်ကိုတောင်ကိုရီးယားမှာအမေရိကန်ကတက်ဆင်ထားလိုက်ပြီးမို့တရုတ်ကအမေရိကန်တို့လိုလားသလိုလိုက်လုပ်ပါမလားဆိုတာကလည်းမေးခွန်းထုတ်เสียဖြစ်နေပါတယ်ရှင်
မဆုမြတ်မော်မှာရှင်အခုလိုမျိုးတရုတ်ဘက်ကမြောက်ကိုရီးယားကိုဖိအားပေးနိုင်မလားလို့သုံးသပ်နေချိန်မှာပဲမြောက်ကိုရီးယားနဲ့ဒီတောင်ကိုရီးယားနဲ့အမေရိကန်တို့ကြားဆက်ဆံရေးကိုလည်းကြည့်ရအောင်ပါအမေရိကန်တပ်ဒုံးခွင်းဒုံးစနစ်ကိုတောင်ကိုရီးယားနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့နှစ်ပတ်ပဲလိုတော့တဲ့အချိန်တွင်အလောတကြီးတက်ဆင်မှုလုပ်နေတာမို့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ကြမယ်ထိတ်တန့်ပြိုင်ဘက်တွေကြားမှာအငင်းပွားပွဲဖြစ်လာခဲ့ပါတယ်ဒီအကြောင်းဆိုးမျိုးတော်က VOA သတင်းတော် Brian Patton ပေးပို့ထားတဲ့သတင်းလွှာကိုတော့ဒေါခင်မျိုးသက်ကပြောပြပေးပါရှင်
တဒန်ခွင်းဒုံးစနစ်ပါအစိပ်ပိုင်းတချို့ကိုဗိုလ်တပ်ဖူးနေမနက်ပိုင်းကစစ်တုံးထရက်ကအစီး20နဲ့နောက်တွဲရင်တွေပေါ်မှာတင်ဆောင်ပြီးတောင်ကိုရီးယားအရှေ့တောင်ဘက်ဆွန်ဂျူးခေမှာရှိတဲ့တပ်မှန်နေရာကိုတည်ဆောင်လာတာပါတည်ယူလာတဲ့ပစ္စည်းတွေထဲမှာဒုံးခွင်းဒုံးစနစ်ရဲ့ပင်မအစိပ်ပိုင်းတွေပါနေပြီးအလွဲတကူရွှေ့ပြောင်းနိုင်တဲ့ပစ္စည်းတွေပြစ်မှတ်ကိုအနည်းအောင်ရောင်ကြီးသုံးနည်းနဲ့အတိအကျရှာပြီးကြားဖြတ်တားဆီးနိုင်တဲ့ဒုံးကြီးတွေနဲ့ရန်သူဒုံးကြီးတွေကိုရှာဖွေနိုင်တဲ့အားကောင်းတဲ့ radar စနစ်တွေပါဝင်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဲ့ထင်းတဲ့ဒုံးကြီးတွေအချင်းချောက်မှုအန်ဒီယပိုးပြီးတိုးလာတာမို့တတ်ဒုံးခွင်းဒုံးစနစ်ကိုစီစဉ်ထားတဲ့စောပြီးနေရာချဖို့လိုအပ်တာဖြစ်ကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရမုံဆန်ကျွန်းကပြောပါတယ်။
최근 엄중한 한반도 안보 상황에 대한
당코리아의 아메리칸노자 보나레 타무 아편ကိုရီးယားကျန်းဆွယ်ဒေတာကဆိုးဝါးလာနေတဲ့လုံခြုံရေးအခြေအနေကြောင့်တပ်ဒုံခွင်းဒုံးစနစ်ကိုချက်ချင်းသုံးလို့ရအောင်လှုပ်ထားဖို့လိုနေပါပြီလို့ကိုရီးယားဘာသာနဲ့ပြောသွားတာပါ Pacific ဒေတာဆိုင်ရာတပ်မဟာကတပ်မှူးရေရက်ဗိုလ်ချုပ်ကြီး Harry Harris ကတော့ဒီတပ်ဒုံခွင်းဒုံးစနစ်ဟာမကြခင်ရက်ပိုင်းတွေအတွင်းမှာစတင်လဲပတ်နိုင်တော့မှာဖြစ်ကြောင်းဗိုလ်တပ်ဖူးနေ Washington DC ကလွှတ်တော်ကြားနာပွဲမှာပြောကြားခဲ့ပါတယ်ဒါပေမဲ့တမရရွေးကောက်ပွဲအတွင်းမဲဆွယ်ရမှာအဓိကဖြစ်တင်တဲ့ဒီတပ်ကိစ္စကိုမေလ9ရက်ရွေးကောက်ပွဲမတိုင်ခင်မှာပဲညရင်းချင်းဆက်ပစ္စည်းထားဖို့ဆောက်လုပ်ရေးလုပ်ငန်းတွေနဲ့တဘာဝဝန်းကျင်စစ်ဆေးတာတွေမလုပ်ခင်မှာပဲနေရာချခဲ့တာကြောင့်အံ့အားသင့်ခဲ့ကြတာဖြစ်ပါတယ်တမရဟောင်းပတ်ကုန်နယ်ကိုဒေါ်လာတန်ပေါင်းများစွာအဂတိလိုက်စားမှုနဲ့ဆက်နွယ်တယ်လို့ဆွဆွဲပြီးတရားစွဲဆိုမှုကနေရွေးကောက်ပွဲကိုစောစောစီစီကျင်းပပေးဖို့အတွက်ဖြစ်လာတာပါလုံးလုံးဆယ်မှာထောင်ထဲမှာရှိနေတဲ့ပတ်ကိုလက်ပေးလက်ယူမှုအပါအဝင်ရာဇဝတ်ပြစ်မှုအများပြားနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။ကိုရီးယားဒီမိုကရက်တစ်ပါတီကသမရလောင်းဖြစ်နေဦးဆောင်နေတဲ့မွန်ဂျေအင်းကတော့အခုလိုတပ်ဒုံးခွင်းဒုံးစနစ်ကိုအနှင်းမြန်ချထားတာအတွက်ဝေဖန်လိုက်ပြီးသမရသက်တက်လာခြင်းအထိဒီဒုံးခွင်းဒုံးစနစ်တက်ဆင်ရေးကိုရွှေ့ဆိုင်းပေးဖို့လိုလားနေတယ်လို့ဒါမှဒီလိုတက်ဆင်မှုရဲ့အကျိုးအပြစ်တွေကိုဆန်းစစ်နိုင်မယ်လို့ပြောပါတယ်။မွန်ရဲ့မဲဆွယ်ပွဲတာဝန်ခံပတ်ကွမ်းကတော့
"이제라도 절차를 무시한 이동 배치를 중단하고
ဒီပစ္စည်းတွေပေးဖို့လာကိုရက်ဆိုင်ထားတဲ့လို့နောင်တက်လာမယ့်အစိုးရတစ်ကမှဒီပြဿနာကိုဘယ်လိုလုပ်မယ်ဆိုတာကိုဆုံးဖြတ်ပေးတင်ပါတယ်လို့ဗိုလ်တပ်ဖူးနေမှာပဲပြောသွားတာပါ။တပ်ဒုံးခွင်းဒုံးစစ်နဲ့တပ်စင်တာကိုထောက်ခံတဲ့ပြည်သူပါတီကအန်ချိုစုဟာရွေးကောက်ပွဲမှာဒုတိယနေရာကလိုက်နေလို့ဖြစ်ပြီးသူကလည်းအခုလိုအလောရကြီးတပ်ဆင်ဖို့အတွက်အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တွေရဲ့လှုပ်ဆောင်မှုမှာတရားရေးလှုပ်ထုံးတွေကိုရှောင်ဖို့ကြိုးစားတာမို့ဒီမိုကရေစီနီးမကြဘူးလို့ဝေဖန်ပါတယ်အစိုးရတာဝန်ရှိသူတွေကအာမခံနေတဲ့ကြားကပဲကျန်းမာရေးနဲ့တဘာဝဝန်ကျင်ထိခိုက်မှာစိုးရိမ်နေအဲ့ဒီဒေတာတော့နေထိုင်သူအများပြားကဗိုလ်တပ်ဦးနေမှာပဲတက်ဆင်မဲ့နေရာကိုရောက်လာတဲ့စစ်တပ်ရင်တန်းကိုဆန္ဒပြပိတ်ဆို့မှုတွေရှိခဲ့ပါတယ်ဒီလက်နဲ့တက်ဆင်ထားတာမို့သူတို့ရဲ့ဒေတာကိုမြောက်ကိုရီးယားဘက်ကဒုံးကျင်နဲ့ပိတ်ခတ်နိုင်နေဆိုပြီးလဲစိတ်ပူနေကြတာပါတနိုင်ငံလုံးအတွက်တော့ကိုရီးယားနှစ်နိုင်ငံနေဆက်ဒေတာနဲ့နှီးတဲ့နေရာတွေနဲ့တောင်ကိုရီးယားလူရေတန်း50တဲ့ကထက်ဝက်လောက်နေထိုင်တဲ့ဆိုးမျိုးတော်တွေကိုပြစ်မှတ်ထားပြီးမြောက်ကိုရီးယားဘက်ကတာတိုပြစ်ဒုံးကျင်နဲ့လက်နက်ကြီးအများပြားနဲ့ပြစ်ခတ်မယ်ဆိုရင်ဒီတပ်လက်နက်ကထိထိရောက်ရောက်မတုံ့ပြန်နိုင်ဘူးလို့လည်းဝေဖန်နေကြတာပါဒါအပြင်မြောက်ကိုရီးယားရဲ့ရန်စမှုကိုရောတရုတ်ကိုပါကြောခိုင်းဖို့လုပ်နေတာဟာအကျိုးမြတ်သိမ့်မရှိဘူးလို့ဆိုပါတယ်တကယ်တော့အခုလိုတပ်စနစ်ကိုတတ်ဆင်တာဟာမလိုအပ်တဲ့စီးရင်အချိန်မြင့်လာတာဆိုပြီးတရုတ်အစိုးရကကန့်ကွက်နေတာဖြစ်ပါတယ်ဒါအပြင်ဒီလိုကြက်ဆင်နေတာကနေတပ်စနစ်ရဲ့ရေဒါကသူတို့နိုင်ငံကိုရောတခြားနိုင်ငံတွေကိုပါထောက်လန်းနိုင်တယ်လို့ပြောပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်ချင်းချောက်မှုအန်ဒီယကိုဒဏ်ပြန်ရေးအတွက်တပ်စနစ်ကိုတပ်ဆင်ဖို့ပြီးခဲ့တဲ့နှစ်မှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့သဘောတူညီမှုရခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားမှာမစ်ပါကအဖြုတ်ချခံခဲ့ရပြီးတဲ့နောက်ယာယီတာဝန်ယူထားတဲ့အစိုးရကလည်းဒီစနစ်တပ်ဆင်ဖို့အတွက်အပြည့်အဝထောက်ခံထားတာပါ။ဘာပဲပြောပြောလာမယ့်ရွေးကောက်ပွဲအတွက်မကြာသေးခင်ကမှလူလူစစ်တမ်းကောက်ခဲ့ရမှာကိုရီးယားလွတ်မြောက်ရေးပါတီကဟွန်ဂျွန်ပြိုးကိုနှစ်သက်သူကကိုးရာဂိုင်းနှုံးမဲ့ရှိနေတာဖြစ်ပြီးဒီမိုကရက်တစ်ပါတီကမွန်းက47ရာဂိုင်းနှုံးနဲ့သူနဲ့တိတ်မကွာတဲ့ပြိုင်ဘက်ပြည်သူပါတီကအန်ကတော့30ရာဂိုင်းနှုံးရှိနေပါတယ
်ဒီ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေ2018ခုနှစ်ဧပြီလ28ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 49 50နဲ့လိုင်းလက်မီတာ190တို့ကနေဇက်တိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတိုက်ရိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့ EDN အင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြကြမ်းမာရေးကဏ္ဍနောက်တိုင်းရင်းသတင်းလွှာအစီအစဉ်မှာဆိုရင်တော့
အမျိုးသားရေးအစဉ်ဆွေးနွေးပွဲဖြစ်တဲ့အတွက်ကျွန်တော်တက်ရတာအင်မတန်မှတန်ဖိုးရှိပါတယ်ပေါ့။အဓိကတော့ကျွန်တော်ဒီဆွေးနွေးပွဲကနေငင်းချမ်းရေးရရှိဖို့
တိုင်းရင်သတင်းလွှာမှာအပြည့်စုံနားဆင်ရပါမယ်ရှင်။အခုရုံဆုံးတော့မနက်ခင်းတိုင်းတင်ဆက်ပေးနေကြဒေါ်လာလာတန်းစီစဉ်ပို့ချပေးနေတဲ့ American 3 EDN အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလေ့လာကြရအောင်ပါရှင်။
ဒီကိရမနဲ့တင်ပြမယ့် idiom အသုံးကတော့
sweeten the deal
ဖြစ်ပါတယ်ဆန်လုံးပေါင်းက sweeten sweeten က sweet sweet ဆိုတဲ့ချိုတဲ့ဆိုတဲ့စကလုံးကလာပြီးတော့ sweeten ရဲ့အဓိပ္ပာယ်ကတော့ချိုအောင်လုပ်တာပေါ့ the the deal the deal ကသဘောတူညီချက်ကိုဆလိုပါတယ်ဒါကြောင့် sweet ကလုံးရဲ့လုံးောက်အဓိပ္ပာယ်ကတော့သဘောတူညီချက်ကိုချိုအောင်လုပ်လိုက်တာပေါ့ EDM ဆိုရဲသဘိုက်ဒီပဲကတော့အယောင်ဝေးစီးပွားရေး contract စာချုပ်စသဖြင့်တို့လုပ်ရမှာမြစ်တာလက်ဆောင်တွေပေးတာမျိုးတခါတည်းရန်လဲငွေသိမ့်နဲ့တန်းနဲ့ချီပြီး contract စာချုပ်ချုပ်မဲဆိုရင်လက်ပေးလိုက်ယူလုပ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်အထူးသဖြင့် contract စာချုပ်မှာအမြတ်တွေမြင့်မြတ်ကလေးရမယ်ဆိုလို့ရှိရင်တော့တက်ဆိုင်ရာ contract ကိုလက်ခံတဲ့လူကိုတစ်ဖက်လူတွေကလန်ဂွေထိုးတာမျိုးရှိတာသောရရှိများကြားဘူးကြပါလိမ့်မယ်။တနည်းအားဖြင့်တော့မဲလုံးပေးတာငွေပစ္စည်းအခွင့်အရေးစသဖြင့်တို့နဲ့လက်ထိုးတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The oil company sweetened the deal by giving the minister $100,000 to spend.
ရင်းနှံကော်မတီကသဘောတူညီချက်မှာမဲလုံးနေနဲ့ဝင်ကြီးသုံးဖို့ဒေါ်လာ3,000,000ပေးလိုက်တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခါအနားဆင်ကြည့်ကြရအောင်
။ The oil company sweetened the deal by giving the minister $100,000 to spend.
ကိုယ့်ရဲ့ကန့်လန့်ချက်ကိုတစ်ဖက်သားကသဘောကျအောင်စာချုပ်ချုပ်ရမှာအယောင်ဝယ်စသဖြင့်လုပ်ရမှာသဘောတူညီချက်ကိုတစ်ဖက်ကညွှတ်ကြားလာအောင်လက်ထိုးတဲ့အပြုမူမျိုးလုပ်တယ်ဆိုရင် EDM အသုံးအရာဘယ်လိုပြောမလဲ
Sweeten the deal
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
် American EDM သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ထုတ်လင်းပေးနေပေးမဲ့ကျမ်းမာရေးခန်းနာမှာတော့အသည်းအင်ဆိုင်များလာတဲ့အကြောင်းတင်ပြထားပါတယ်။မြန်မာနိုင်ငံမှာအသည်းယောဂအဖြစ်များနေတာမို့အသည်းယောဂမဖြစ်ခင်အစာပြိုးအခြေအနေဖြစ်တဲ့အသည်းအင်ဆိုင်တွေတဲတွေးထဲမှာများလာတဲ့အချိန်မှာကြိုတင်ကာကွယ်မှုတွေလုပ်သင့်တယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါတယ်။ပုံမှန်အသည်းဆဲထဲမှာနေတဲ့အသည်းအင်ဆိုင်ဘာကြောင့်တွေးထဲမှာများလာရပါသလဲ။နောက်ပိုင်းကာလတွေမှာပြင်းထန်တဲ့အသည်းယောဂတွေဆက်မဖြစ်လာအောင်ဘယ်လိုကာကွယ်မလဲ။ဒီအကြောင်းအထွေထွေဆေးကုသမှုသမတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းမေးမြန်းတင်ပြထားတာနားဆင်ပါရှင
်။ Okay, တမတော်ကြီးဒေါက်တာမင်းစိုးခင်ဗျာ ကျွန်တော်တို့မြန်မာနိုင်ငံမှာဒီအသေးယောဂါတွေဖြစ်တာများတဲ့အတွက်ပေါ့ဒီအသေးယောဂါရဲ့အစာပိုင်းမှာပေါ့နော်ကာကွယ်နိုင်တဲ့ထိနိုင်တဲ့အနေအထားရှိတဲ့ဒီအသေးအင်ဇိုင်းများတာနဲ့ပတ်သက်ပြီးတော့ဆရာကြီးဒီနေ့ဆွေးနွေးရမှာဖြစ်တဲ့အတွက်ဒီအသေးအင်ဇိုင်းနဲ့ဒီအသေးယောဂါပတ်သက်နေပုံလေးနည်းနည်းရှင်းပြပေးပါလားဆရာ
အသေးအင်ဇိုင်းဆိုတာကအသေးဆဲလ်ရဲ့အထက်မှာပဲမြရမယ်စစ်ကြီးတွေပေါ့သူတို့ကသွေးထဲကိုမြန်မာသက်သာရောက်လာစရာမရှိဘူးပေါ့အဲ့တော့အသေးစဲတွေပြည့်စည်လို့ဒါတို့ကအသေးစဲတွေကနေပေါ့ထွက်လာပြီးတော့ဒီတွေ့ထဲမှာများနေတာအဲ့ဒါကမှဆက်ပြီးတော့မှသေယောဂါတွေဆက်ဖြစ်သွားတဲ့အလားအလာရှိတာပေါ့သို့သောစီစီအသေးစဲများတာကိုသိတယ်ဆိုလို့ရှိရင်တော့ရှင်ရှင်လိုက်တယ်ဆိုရင်အသေးယောဂါဖြစ်ဖို့အခွင့်အလမ်းတော့နေသားပါလေ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီအသေးအဆိုင်တွေကဘာကြောင့်များပြီးတော့ဘလို့လူတွေမှာအခုလိုများဖို့အတွက်အန္တရာယ်ရှိလဲဆရာကြီ
းဘာကြောင့်အသေးအဆိုင်များလဲဆိုတော့အသေးကိုထိခိုက်ပျက်စီးစေတဲ့အရာတွေရှိတယ်အဲ့ဒါတွေကတော့ဓာတုပစ္စည်းတွေလို့ဟုတ်ရဲ့အဲ့ဒါအဓိကပေါ့တချို့စီးတိုင်းစီးတွေလည်းရှိတယ်ဒါတို့ကနောက်တိုင်းစီးတွေထဲမှာလည်းပဲသူစုံအကဲကဲကြောင့်စီးတယ်ပေါ့အသေးကိုထိခိုက်စီးတယ်ခြေကောက်နေတဲ့ solution လည်းပဲအသေးအဆိုင်ကြီးရလာတဲ့အတွက်ဟုတ်သူစုံစီးဖြစ်နေတဲ့လူတွေသူစုံစီးဖြစ်နေတဲ့လူတွေကအသေးတိခုံပတ် solution လည်းပဲဟုတ်အသေးစင်တန်းညတ်ပါ
ဟုတ်ကဲ့ဆရာ
အဝါလုံးလေးဒါကတော့ခုခဏညင်းရ30ရဲ့အချက်ပေါ့အဲ့လူတွေမှာသလိုရှင်လေအသေးကိုထိခိုက်တယ်နော်အသေးစီဖို့စီဖို့နဲ့ကာကြနဲ့အသေးအင်ဇိုင်းညတ်ပါအဲ့လိုလူမျိုးတွေမှာသလိုရှင်တော့အသေးရောင်တဲ့လက္ခဏာအကြုံနေလို့လည်းပဲစမိုင်းစစ်စစ်တဲ့နေနဲ့သူ့ကိုဖောက်ကြည့်ပြီးတော့အသေးဆိုလီဗာဖန်ရှင်တက်ဆိုပါတာပေါ့အသေးရဲ့လိုဆန္ဒတွေနဲ့ပတ်သက်လို့စမ်းသပ်မှုလို့လည်းခါချလို့ရှိရင်အသေးအင်တမန်တဲ့သူတို့ PVP ရှိတ
ယ်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီအသေးအင်ဆိုင်နဲ့ပတ်သက်ပြီးတော့ဒီအသေးရောဂါလည်းဟိုဖြစ်တော့မယ်ပေါ့နော်စသီးတဲ့ကာလမှာဘလို့ဆောင်ရမ်းရှောင်ရမ်းနေလို့ဖို့အရေးကြီးလဲ
ရက်ရက်အသေးဆိုင်ကြီးကိုတော့တက်ပြီးဘလို့ပတ်တဲ့ solution တော့ဒီတော့ကလုံးဝရှောင်ပြင်းတယ်ဟုတ်ရက်တော့ဆက်နေတဲ့ solution တော့ရက်ပတ်တဲ့တော့မအနေနဲ့ရက်တော့မတော်ပြင်းတယ်ရတော့နေမှာ solution လေးမင်းဒီနေ့အဲ့လိုကြုံတော့တင်ဘူးချက်တစ်ဖက်လုံးတော့သုံးခုရပမာနာ35ပတ်တယ်မပိုတင်ဘူးနောက်သေးပါလေသူ့ကိုတိုင်းစီရီယာအသေးကိုတိကျချက်စီရီယာလေးပတ်တယ်အဲ့ဒီတိုင်းစီရီယာချက်လိုက်တဲ့ခါကျရင်အသေးစံလေးနော်မင်းတန်ဖြစ်တာမျိုးစီရှိပါနောက်နောက်တစ်သိမှာကျရင်တော့သူစီတဲ့အကဲကျောင်းစီအက်စပရင်လို့အဂီဂရိုဖရင်လို့အစီတာမီနိုဖရင်လို့အဲ့ဒီနောက်ကြောက်သုံးလို့ရှိရင်လည်းပဲအသေးအင်ဇိုင်းကြီးတက်တာပါ။နောက်အသေးကိုထိခိုက်ပစ္စည်းတွေအစိတ်တွေပေါ့။သူစပင်ဓာတုပစ္စည်းတွေ။အဲဒီဓာတုဆိုးစေးတွေကလည်းအစားအသောက်တွေအရလည်းပဲအသေးကိုထိခိုက်ပြီးတော့ပျက်စီးခြင်းနေပါလေ
။ဟုတ်ကဲ့ဆရာ။အဲ့တော့ဓာတုဆိုးစေးပါတဲ့အစားအသောက်တွေဆိုရင်ဆရာကြီးဥပမာလေးတွေဘယ်လိုရှင်းပြနိုင်လဲ
။ရောင်လေးတင်ထားတဲ့စီးတွေပေါ့။တချို့ကဥပမာပြင်ဖျဲပြီးဆိုလို့ရှိရင်ပုံမှန်ရောင်ကတိတ်မနေဘူး။ဒါမျိုးတွေပဲရောင်ကမလှဘူးပေါ့နော်။ဆရာလှအောင်တဲ့ဆိုလို့ရှိရင်ဆဲုံနေမှာတုံးနေအလုပ်စီပါမျိုးနဲ့ရေးနေအောင်လုပ်လိုက်တယ်။တော့မြစ်စုလိုချင်တဲ့သဘောဖြစ်တာဆိုရင်ရောင်ကဒီနေ့ဝဆောက်ချောင်းနေဆိုတော့ကျောင်းမမလှဘူး။အဲ့ကကြလို့ရှိရင်သစ်ယုံနေမှာသစ်စုပန်းရဲ့လုပ်တဲ့စီးမျိုးတွေပေါ့။အဲ့ဒီပိုရမင်းပိုလို့ပါလို့အဲ့လိုမျိုးစူးစင်းမျိုးနဲ့စူးပြီးတဲ့ခါကျရင်ရောင်လိုက်တဲ့အဲ့ဒီဟာတွေကိုပုံရင်းနဲ့ဆင်အောင်မဆေးဘဲနဲ့ကျောင်းချစ်ဖို့ပြီးစားတော့တယ်ဆိုလို့ရှိရင်အသေးအစီထရတာတိတိကျကျမလို့အသေးကိုထိခိုက်တဲ့ပြည်တ
ယ်ဟုတ်ကဲ့ဆရာနောက်တော့ဓာတုပစ္စည်းပါနိုင်တာ
ဒီနေ့ခုခုပေါ့ကာဗွန်မိုနောက်ဆိုက်ပါမယ်ဓာတုပစ္စည်းနေပါတာပေါ့နော်အဲ့ဒီအစိမ့်ငွေကြီးရှူလို့ရှိရင်လည်းပဲအသေးကိုထိခိုက်တဲ့ပြည်တယ်ပါတော့အင်တုစေးစုအစွန်းချုပ်စေးစုခြေခြေချုပ်စေးစုဆိုလို့ရှိရင်လည်းပဲဓာတုပစ္စည်းပါတဲ့အတွက်ကြောင့်မလို့အသေးကိုထိခိုက်တဲ့ပြည်တယ်ပါအလုံးစုံသုံးဆက်လို့ရှိရင
်ဟုတ်ကဲ့ဆရာနောက်ထပ်ရော
တာစီခံစီမံခဲ့တဲ့အစားအစာတွေပေါ့အဲ့ဒီအစားအစာတွေကစားတဲ့ကတည်းကဒီကံတဲ့ပြင်ကိုသူတို့တက်စီခံလုပ်ထားတဲ့ဓာတ်ပစ္စည်းတွေပါတော့အထူးသဖြင့်စားတော့တဲ့နေရာမှာမတုံးမနေဖော်မလင်လေးသင်္နာမျိုးရှိတတ်တယ်ဗ
ျဟုတ်ကဲ့ဆရာနောက်တစ်ခုကဆရာပြောတဲ့အချိန်မှာဒီအဝလွန်နဲ့ပြဿနာလေးတစ်ခုရှိတဲ့ခါကျတော့အဲ့ဒါအတွက်က
အဝလွန်တဲ့ခါကျလို့ရှင်တော့ကိုခန္ဓာအလေးချိန်ကိုတော့စော့ချမှာပေါ့ကိုလက်ဒီပြင်ကလုတာမယ်အစားအသောက်မှာဆိုလို့ရှင်လေအစီတို့နောက်ကပီတဲ့ပါတဲ့အစားအသောက်တွေကိုစော့ချပြီးတော့ပရိုတင်းအဲ့တော့ဒီနည်းချင်းရဲ့ခိုင်ပါလေးပါတယ်အစားအစာတွေကိုပြီးတော့စားသုံးပြီးထင်ပြင်ခဝါကြုံယောဂါကိုဆက်ဆက်လုပ်ရ
ဟုတ်ကဲ့ဆရာနော်စီဂျူသွေးဂျူယောဂါရှိတဲ့သူတွေအတွက်ကော
စီဂျူသွေးဂျူပုံမှန်ချင်းပြလို့ပါဇာတ်တက်ကိုပုံမှန်အနေထားမှာရှင်းရတယ်ဆိုလို့ရှင်တော့ ဒါစီကောသာကောက်ဝင်နေမှာ
ဟုတ်ကဲ့ဆရာဒီအန်ဇိုင်းမမြအောင်အထောက်အကူပြုနိုင်တဲ့ဆောင်ရည်နေရှိသေးလား
ဒါတော့သက်သက်တဲ့အစားအစာတွေစားသုံးမှာပေါ့လက်ဆက်ပြီးတော့ခုနပြောတဲ့တရှိခန်းနဲ့စီးပြီးမသုံးထားဘူးဓာတ်ရုပ်သေးပြီးမပါတဲ့အောက်ဆီဂျင်ရဲ့အစားအစာတွေကိုစားသုံးပေးတယ်အဲဒီသက်သက်တဲ့အဒီနန်တွေမှာအန်တီအောက်ဆီဒန့်အဲဒီကတော့အသေးကိုထိခိုက်တဲ့စိတ်တွေကိုဖြည့်ပေးနိုင်မှာအဲဒီအန်တီအောက်ဆီဒန့်တွေပါပြီးတော့အသေးကျန်းမာရေးကိုမှတ်သားထောက်ပြုပါတယ်ကျားရပါလေဆိုတော့ကျက်သွန်ပြူတို့အသိအောင်ရှိတဲ့အတီမန်နေစံဒီဘုံလာဥနီတပစ်တီအဲ့ဒါကြီးပုံပြီးစားသုံးတင်ပါ
ဟုတ်ကဲ့ဆရာ
အဲ့တော့ဒီကတော့ငါးကြီးစီသာငါးကြီးစီမှာတော့အိုမီဂါ3ပါတော့စောမွန်ငါးတို့ကျူနာတို့စာတီးမျိုးစာဆပ်ပစ်တဲ့အိုမီဂါ3ရှိနေတော့စံဒီရလည်းအိုမီဂါ3ရပါနောက်အဲဒီ top one ဖြစ်တဲ့စီဝါတွေကတော့ဗီတာမင် B12 နဲ့ကိုယ်ဆိုင်ကျူလို့ဖြစ်ကြ
ဟုတ်ကဲ့ဆရာဒီအသေးအင်ဆိုင်နေပေါ့နော်မမြအောင်ထိမ့်တင်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
အသေးအင်ဆိုင်များလေဆိုရာအသေးတစ်စီးစင်းအစားအဲ့ဒီမှာအင်ဆိုင်ကိုရောယူဆလည်းမျိုးဆိုတော့အသေးပြစ်စီးတာကိုရှင်းရတယ်အဲ့လိုမှမဟုတ်ဘဲနဲ့ဆက်လက်ပြီးတော့ဘေးမပြေမနေထားမယ်ဆိုရင်ဗနာရရှိအသေးကောင်နဲ့ကြောက်ရရသွားနိုင်ပြီနောက်ပိုင်းမှာအသေး၆တာအသေးကျွတ်တာအဲ့အမည်ဖြစ်ပြီးတော့အသေးလုံးဝပြစ်စီးသွားနိုင်မှာအခုဒီလိုဆိုလို့အသေးကန်စာတွေဖြစ်ပြီးတဲ့အခါကျတော့အတက်အမြင်ဆုံးရှုံးရနိုင်တဲ့အတွက်ကြောင့်မလို့အသေးအတိုင်းစက်မှန်ရည်နဲ့ပတ်သက်လို့ဖြစ်စ်လို့ဖြစ်နေပြီဆိုလို့ရှိရင်ဒေါ်လာတွန်းနဲ့စက်မှန်နဲ့ပြပြီးဆောင်းဆောင်းအချက်များကိုအဲ့နာပြင်ကြောင်ထွက်သားလို
့ဟုတ်ကဲ့ကျေးဇူးများတင်ပါဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တိုင်းရင်သတင်းတောက်တွေစီစဉ်တင်ဆက်တဲ့တိုင်းရင်သတင်းလာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွာကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြို့တော်တောင်ကြီးမှာရှမ်းပြည်နယ်ရဲ့ဒေသအလိုက်အမျိုးသားအစ်စ်နိုင်ငံကြီးစီမွေးပွဲကျင်းပတဲ့သတင်းမူရစ်စည်းဝါကင်းစင်မှုအတွက်ကချင်ပြည်နယ်ကလူထုထောင်ကနန်းကဆန္ဒထုတ်ဖော်လမ်းလျှောက်တယ်ဆိုတာနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့ကရင်အမျိုးသားအစည်းအရုံး KNU နဲ့အစိုးရတက်မလို့ကြားဖြစ်ပွားတဲ့စစ်ရေးအခြေအနေတွေကိုကြားကြားရမှာပါရှင်
။ကျွန်မကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်ရဲ့ဒေသအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုနိုင်ငံတော်အတိုင်ပင်ခံယူညွှန်ကြားချက်နဲ့ရှမ်းပြည်နယ်အစိုးရက UCB တောင်ကြီးမြို့မှာ၃ရက်ကြာကျင်းပခဲ့ပါတယ်။ April 23ရက်နေ့ကနေ25ရက်နေ့အထိတောင်ကြီးမြို့တော်ခမ်းမမှာကျင်းပခဲ့ပါတယ်။အဲ့ဒီညီလာခံမှာရှမ်းပြည်တိုင်းရင်းသားအသီးသီးရဲ့ကိုယ်စားလှယ်များနိုင်ငံရေးပါတီလူမှုအသင်းအဖွဲ့ကိုယ်စားလှယ်များအပြည့်ရထားတဲ့လက်နက်ကင်တပ်ဖွဲ့ကိုယ်စားလှယ်များစုစုပေါင်း400ကျော်တက်ရောက်ခဲ့ပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်တောင်ကြီးမြို့နယ်အတွင်းရင်းမူနန်းမြဦးကတော့ရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်မရသေးဘဲတောင်ကြီးမှာဒေသအလိုက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပလိုက်တာဟာပြည့်ပြည့်စုံမှုမရှိဘူးလို့ဆိုပါတယ်။ဒီအကြောင်းကိုနောက်ပိုင်းမှာလည်းကြားကြရမှာပါ
။ရခိုင်ပြည်နယ်စစ်တွေအချင်းထောင်မှာဖမ်းဆီးခံရတဲ့မြောက်ဦးမျိုးကမြတ်တဆောင်ဆရာတော်ဦးနန္ဒသာရနဲ့ဥခိုင်နေမင်းတို့လူမြောက်ဖို့အတွက်ကြောက်တော်မြို့မှာလူထု900ခန်းကဇာနာပြတောင်းဆိုခဲ့ကြပါတယ်။ဒီလ24ရက်နေ့ကတောင်းဆိုခဲ့ကြတာပါ။ရခိုင်တပ်မတော် AA ရဲ့ရှင်းနေမြောက်အထိတ်မှဖလားပေါ်လုံးပြန်ပွဲဦးစီးကျင်းပါလို့ရဲကဆရာတော်ကိုဖမ်းဆီးထောင်ချပြီးမတရားအတင်းဆက်တွယ်မှုပုံမှဆက်ခွန်တင်တဲ့တရားစွဲဆိုထားပါတယ်။၎င်းတို့လူမြောက်ဖို့အတွက် AB လ21ရက်နေ့ကလည်းမြောက်ဦးမြို့မှာလူထု900ကျော်ကဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြပါသေးတယ်။
ရခိုင်တပ်မတော် AA နဲ့အစိုးရတပ်မတော်ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကလတန်မြစ်နယ်ပြည်လောင်းတင်ရွာဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြတဲ့ချင်းပြည်နယ်ပလဝမြို့နယ်ကစစ်ဘေးရှောင်ချင်းပြည်သူရာကနန်းဟာနေရက်အသီးသီးပြန်နေကြပါတယ်။ April 20ရက်နေ့ကမိသားစု62စုလူဦးရေ300ကျော်ဟာသူတို့ရဲ့ဇာတိရွာဖြစ်တဲ့ပြင်ဆိုရွာကိုပြန်သွားကြတာဖြစ်ပါတယ်။ စစ်ဘေးရှောင်ပြည်သူတွေပြန်လည်အခြေချနေထိုင်ဖို့အိမ်ထောင်စုတစုစီအတွက်တက်35သိန်းတန်တဲ့နေစရာအိမ်နဲ့အတူမိသားစုတစ်ခုငွေကျပ်3သိန်းစီပေးကမ်းထောက်ပံ့ခဲ့တယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ဝင်စီပင်သားရရေးလက်ဆက်နဲ့ဆက်မှုလက်မှုဝန်ကြီးဆလန်းအိုက်ဆက်ခင်ကပြောပါတယ်အဲ့ဒီစစ်ဘေးဒုက္ခသည်တွေဟာရခိုင်တပ်မတော်အေအေနဲ့အစိုးရတပ်မတော်တို့ကြား2015ခုနှစ်ကဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်နေရက်ကထွက်ပြေးတိမ်းရှောင်ခဲ့ကြပါတယ
်တနင်္လာရီတိုင်းဒေသကြီးတနင်္လာရီမြို့နယ်မှာတနင်္ဂနွေလုံးပြစ်ခတ်ရက်ဆဲရေးစာချုပ်လက်မှတ်ရေးထိုးထားတဲ့ကရင်မြို့သားအစည်းအရုံး KNU နဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဤပြီးလ20ရက်နေ့ကဖြစ်ပွားခဲ့တာပါ။အစိုးရတပ်မတော်စစ်ကြောင်းက KNU ထိန်းချုပ်နယ်မြေတွင်ဝင်ရောက်လှုပ်ရှားလို့တိုက်ပွဲဖြစ်ရတာဖြစ်တဲ့အတွက်ဤပြီးလ28ရက်နေ့မှာပြုလုပ်မယ့်ပြစ်ခတ်တိုက်ခိုက်မှုရက်ဆဲရေးဆင်ညာပူးတွဲဆောင်ကြည့်ရေးကော်မတီပြည်နယ်အဆင့် JMCS ရဲ့ဆွေးနွေးပွဲမှာဆွေးနွေးတင်ပြသွားမယ်လို့ KNU ဘက်ကပြောပါတယ်။ကရင်မြို့သားအစည်းအရုံး KNU အနေနဲ့တနင်္ဂနွေလုံးပြစ်ခတ်ရက်စရေးတဘောတူစာချုပ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းပိတ်နဲ့တဝဲခရိုင်အတွင်းမှာအစိုးရတပ်မတော်နဲ့ပထမဆုံးအကြိမ်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တာဖြစ်တယ်လို့ဒေတာအတွင်း KNU တာဝန်ရှိသူကပြောပါတယ်
။ကချင်ပြည်နယ်အတွင်းမူရစေဝါကင်းစင်ဖို့ကချင်ပြည်နယ်တဝန်းကလူထုထောင်ကနန်းကလမ်းလျှောက်ဆန္ဒပြဆူတောင်းဝတ်ပြုတဲ့အစီအစဉ်ကိုမြစ်ချင်းသားမြို့မနောကွင်းမှာပြုလုပ်ခဲ့ပါတယ်။ April 25ရက်နေ့ကပတ်တဆန်ခေါ်မူရတိုက်ဖြတ်ရေးအဖွဲ့၃နှစ်ပြည့်အထိမ်းအမှတ်ဖြစ်တင်ပါခဲ့တာပါမူရစေဝါတို့မလို့လားလူငယ်လူထုအားမူရရံမကာကွယ်ကြဆိုတဲ့ပိုစတာတွေကိုကန်ဆောင်ပြီးကြွေးကြော်ခဲ့ကြတယ်လို့ပတ်ကျဆန်ရဲ့မြစ်ကြီးနားမူရစေဝါတိုက်ဖြတ်ရေးကော်မတီအတွင်းရင်းမူဆရာအခုန်တန်ကွန်းကပြောပါတယ်ပတ်ကျဆန်အဖွဲ့ဟာ2015-2016အတွင်းမှာပဲ Banking Air က4,000 ကျော်ဖြတ်စည်းနိုင်ခဲ့ပြီးမူရသုံးဆွဲသူတွေကိုဖြတ်ပေးခဲ့တာ 9,000 ကျော်ရှိနေပြီလို့လည်းပြောပါတယ
်ကချင်ပြည်နယ်ပမော်ခရိုင်မန်စီမြို့နယ်မှာအစိုးရတပ်မတော်တပ်ခန့်ဤတောင်ယာစိုက်ခင်းတစ်ခုမှာထောင်ထားတဲ့မိုင်းပေါက်ကွဲမှုကြောင့်တောင်ယာလုတ်ကင်နေတဲ့မိသားစုဝင်3ဦးထိမှန်ပြီးကလေးမတအူးသေဆုံးသွားပါတယ်ဧပြီလ16ရက်နေ့မှာဖြစ်ပွားတဲ့ထောင်မိုင်းပေါက်ကွဲမှုကြောင့်မန်စီမြို့ပြင်ဦးလွင်ရက်ကွက်နေဦးဝဖိုင်ပရနန်တော်လေးမီတို့ရဲ့တမီ3ဦးဘုံထိမှန်ပြီးအသက်9နှစ်အရွယ်မှထုထောင်ပွဲချင်းပြီးသေဆုံးပြီးသူရဲ့အမဖြစ်တဲ့16နှစ်အရွယ်မှကြီးပန်အသက်22နှစ်အရွယ်မှဆိုင်းပန်တို့လည်းတန်ရာပြင်းပြင်းထန်ထန်ရရှိခဲ့တယ်လို့ဦးလေးဖြစ်သူဦးရဒွဲကပြောပါတယ်ပုံပေါက်ကွဲခဲ့တဲ့နေရာဟာအစိုးရတပ်မတော်ချေမြန်တပ်ရင်အမ319တပ်ရင်တပ်စခန်းနဲ့မိသားတရာခန့်တာကွာဝေးတယ်လို့ရွာသားတွေကပြောပါတယ်
ဆက်ပြီးတော့တည်င်းလွာတွေကိုတင်ဆက်ပေးသွားမှာပါ21ရာစုပင်လုံနီလာခံဒုတိယအကြိမ်အတွက်ရှမ်းပြည်နယ်အစိုးရကနေဦးဆောင်ပြီးတော့ရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့မှာဒေသလိုက်မျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတရက်ကိုဧပြီလ23ရက်နေ့ကနေ25ရက်နေ့ထိကျင်းပခဲ့ပါတယ်ဒီဆွေးနွေးပွဲကနေရှမ်းပြည်နယ်ကတိုင်းရင်းသားတွေလိုအပ်နေတဲ့နိုင်ငံရေးအဖြစ်ရလာနိုင်မလား21ရာစုပင်လုံနီလာခံအတွက်ဘလို့အထောက်အကူဖြစ်စေမလဲဆိုတာကိုနမ်ဟောင်ကနေစူးစီးတင်ဆက်ထားပါတယ်
ရှမ်းပြည်နယ်မြို့တော်တောင်ကြီးမြို့မြို့တော်ခမ်းမမှာကျင်းပခဲ့တဲ့ရှမ်းပြည်နယ်ရဲ့ဒေတာအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးအင်ကာနေ့အထိ3ရက်ဆက်တိုက်ကျင်းပခဲ့ပါတယ်။ဝါကိုပိုင်အုပ်ချုပ်ခွင့်ရဒေတာညိနိုင်ဦးစီအလုပ်အမှုဆောင်ပြည်နယ်လူတော်ကိုယ်စားလှယ်ဦးရန်ကျော်ကတော့ဒီဆွေးနွေးပွဲကနေစစ်မှန်တဲ့ငြိမ်းချမ်းရေးရရှိဖို့မျှော်လင့်တယ်လို့ပြောဆိုပါတယ
်။အမျိုးသားရေးအဆင့်ဆွေးနွေးပွဲဖြစ်တဲ့အတွက်ကျွန်တော်တက်ရတာအင်တာမတန်ဖိုးရှိပါတယ်ပေါ့။အတိအကတော့ကျွန်တော်ဒီဆွေးနွေးပွဲကနေငင်းချမ်းရေးရရှိဖို့အရေးကြီးပါတယ်။ငင်းချမ်းမှတာကျွန်တော်နိုင်ငံတော်ရေးတိုးတက်ဖို့ပြုမှာဖြစ်ပါတယ
်။တက်ရောက်တဲ့သူ400ကျော်အနက်အဖွဲ့စည်းကိုယ်စားလှယ်တွေကစာတမ်းအဆောင်80တင်တွင်ဖတ်ကြားခဲ့ပါတယ်။ပင်လုံမြို့ကတက်ကြွလှူရှားသူလူငယ်ဆိုင်းဟောင်စစ်ကတော့ရှမ်းအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုတောင်ကြီးမြို့မှာကျင်းပခွင့်မပေးဘဲဒေသအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပလိုက်တာဟာရှမ်းတွေအတွက်ပါအခွင့်ရေးမှမရှိဘူးလို့ပြောပါတယ
်။ရှမ်းတိုင်းကပါအခွင့်ရရတာတွေ့တယ်။အနာထောင်ရတဲ့ပုံစံဆိုအချက်ဆိုတော့ပြောစလို့ပေါ့အဖက်စီပေါင်းစုံမပါပါရဲ့နောက်လာမှလာမယ်21ရက်ဆွေးနွေးလာခါတို့တင်ပြဖို့အတွက်အမြန်လုပ်ရလို့ပဲထင်နေပ
ါရှမ်းပြည်နယ်အစိုးရဝန်ကြီးချုပ်ဒေါက်တာလင်းထွတ်ကတော့အဲ့ဒီညလာခါမှာတင်သွင်းတဲ့စာတမ်းတွေကိုစုစည်းပြီးနိုင်ငံရေးစီးပွားရေးမြေယာနဲ့တဘာဝတရားစာတမ်းဆိုင်ရန်စာတမ်း3000ဖြစ်အောင်စုစည်းပြီးနေပြည်တော်မှာမကြခင်ကျင်းပမဲ့21ရာစုပင်လုံညီလာခံဒုတိယအကြိမ်မှာတင်သွင်းသွားမယ်လို့အခမ်းအနားမှာပြောကြားခဲ့ပါတယ် Shandai Namya Democracy အဖွဲ့ချုပ် SNLD ရဲ့ကိုယ်စားလှယ်အဖြစ်တက်ရောက်ခဲ့တဲ့တောင်ကြီးမြို့နယ်ပါတီအတွင်းရေးမူနှမ်းမြအူးကတက်ထွက်ရိုက်ကျင်းပခဲ့တာဖြစ်တဲ့အတွက်အဲ့ဒီဆွေးနွေးပွဲဟာပြည့်စုံမှုမရှိဘူးလို့ပြောပါတယ်ဒီကနေ့ရလာကတော့ဒီအမြင်မြင်လို့တဲ့တော့ရလာကတော့အရင်ပြည့်စုံတယ်လို့တော့ကျွန်တော်ပြည့်စုံမှုတစ်ထက်အကြည့်ပေးတယ်တန်းသူရင်းနဲ့
Federal Bidan စုထူထောင်ရမှာဒီတစ်ခေါက်အားနည်းမှုတွေရှိနေပေမဲ့နောက်တစ်ကြိမ်အတွက်အတွေ့အကြုံပဲလို့ PNLO ဥက္ကဋ္ဌကွန်မြင့်ထွန်းကပြောပါတယ်ဒါကျွန်တော်တို့ရဲ့ပထမဦးစားပေးတောင်းသွားတော့ကျွန်တော်တို့ဒန်းသူကြီးတွေ Federal မှုနဲ့ပြည်တော်စုတွေထူထောင်နိုင်ဖို့ဒါကတော့အဓိကကျွန်တော်တို့အားလုံးရဲ့ဗိုလ်ကြီးမှန်းချက်ဖြစ်ပါတယ်ဒါအမြင့်မားဆုံးဖြစ်ပါတယ်ပထမအကြိမ်ပေါ့လေစစချင်းလှုပ်တဲ့အပေါ်မှာတော့အားနည်းချက်တွေရှိတယ်နောက်အကြိမ်တွေမှာတော့ဒီအားနည်းချက်တွေကိုအတွေ့အကြုံတွေယူပြီးတော့ဒါဆောင်ရွက်မှာဖြစ်ပါတယ်
ဒေတာအလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲများပြည်နယ်အလိုက်တိုင်းဒေတာကြီးအလိုက်ကျင်းပပြည်စည်းတကာလလာမယ့်မေလနောက်ပိုင်းမှာပြည်ထောင်စုငင်းချိုင်းညီလာခံ27ရာစုပင်လုံညီလာခံဒုတိယအကြိမ်ကျင်းပသွားဖို့ရှိနေပါတယ်ရှင
်ဆက်ပြီးတော့ချင်းပြည်နယ်မှာချင်းပတီပူပေါင်းရေးနဲ့ပတ်သက်ပြီးတော့ချင်းတိုးတက်ရေးပါတီ CPP ကအချက်9ချက်ပါတဲ့အစုပြုချက်ကိုမကြသေးခင်ကထုတ်ပြန်လိုက်ပါတယ်ချင်းနိုင်ငံရေးပါတီတွေရဲ့ပူပေါင်းရေးလမ်းကြောင်းကဘလို့အခြေအနေရှိနေပါသလဲတပါတီအဖြစ်ပူပေါင်းနိုင်မဲ့အလားအလာရောရှိပါသလားအကြောင်းစုံကိုတော့ကိုရောဘတ်ကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေတင်ဆက်ထားပါတယ
်အတန်တွေတာကြားနေရပြီယနေ့အချိန်ထိလက်သွဲအကောင့်ထယ်ဖို့မှုရှိမလားသေးတဲ့ချင်းနိုင်ငံရေးပါတီများတပါတီအဖြစ်ပူပေါင်းရေးခြေလှမ်းဟာအချိန်မစွဲသေးတော့ပဲအစောတလင်အကောင့်ထယ်ဖို့သိမ့်ပြီးလို့ချင်းတိုးတက်ရေးပါတီဥက္ကဋ္ဌပူထန်နုကကပြောပါတယ်
ပြည်သူကြီးကပူပေါင်းမဲ့ဆိုတဲ့အတန်ကကြားတာကြားပြီကျွန်တော်တို့ပေါင်းမဲ့ပေါင်းမဲ့သာခေါင်းဆောင်ပိုင်းကပြောနေတယ်လက်တွေ့လည်းဘာမှတိတိကျကျလဲတော့ပေါင်းမလဲရှူတာလည်းမတိရအဓိကဖြစ်မြန်မြန်ကျွန်တော်တို့သွားချင်တယ်ပေါင်းမဲ့အတူတူအခုကလေးကမြို့နယ်တိတိမှခြေကုပ်ယူလို့ရအောင်ကျွန်တော်တို့ပြင်ဖက်ကွက်ထင်တီးလို့မရဘူးတပါတီအနေနဲ့ကျွန်တော်တို့မြို့နယ်အတိတ်ကိုလှည့်လေပြီးတော့စီယုံကြီးဆလို့အမျိုးသားကြီးလည်းနှူးကြမှုရှိလာအောင်သူ့တဘောနဲ့အမြန်ဆုံးအကောင့်ထက်ပေါ်ရှိခြင်းနဲ့ဆန္ဒနဲ့သူတို့တင်ပြရချင်းဖြစ်တယ်
။ချင်းတူတန်ရေးပါတီဟာပြီးခဲ့တဲ့မလ30ရက်နေ့ကတတိယကြိမ်မြောက်ပါတီညီလာခံကျင်းပခဲ့ပြီးချင်းပါတီများပူပေါင်းရေးဆိုင်ရာအစုပြုတဲ့အချက်ကွန်တစ်ချက်ကိုဆုံးဖြတ်ခဲ့ကြတာပါ။ချင်းမျိုးရာကိုစားပြုအနေနဲ့ဖွဲ့စည်းထားတဲ့ချင်းတူတန်ရေးပါတီ၊ချင်းမျိုးရာဒီမိုကရက်တစ်ပါတီ၊ချင်းဒီမိုကရေစီအဖွဲ့ချုပ်ပါတီတို့ဟာတပါတီစည်းအနေနဲ့ပူးပေါင်းဖို့လွန်ခဲ့တဲ့နှစ်ကလေးကစတင်လှုပ်ဆောင်ခဲ့ကြပေမဲ့ယနေ့ချိန်ထိပူးပေါင်းရေးခြေလှမ်းတွေဟာရှေ့မတိုးနိုင်ပဲဖြစ်နေခဲ့တာပါ။အခုလိုပူးပေါင်းရေးခြေလှမ်းရှေ့မတိုးနိုင်တာဟာပါတီအသီးသီးမှပူးပေါင်းချင်သူတွေနဲ့မပူးပေါင်းချင်တဲ့လူတွေရှိနေတာဖြစ်တယ်လို့ချင်းမျိုးရာဒီမိုကရက်တစ်ပါတီရဲ့အထွေထွေသွေးရင်းမှုဆလိုင်းကျဲဦးဖိထောင်ကပြောပါတယ်
။ပါတီအသီးသီးထဲမှာမပေါင်းချင်တဲ့သူတွေကတော့အနည်းနဲ့များတော့ရှိနေတာပဲလေ။ဆိုတော့အဲ့ဒီဟာရဲ့တရက်ကလည်းရှိနေတာပေါ့။ဒါကတော့ပါတီအားလုံးမှာရှိနေတာပါပဲ။မပေါင်းချင်တဲ့သူဒါမှမဟုတ်လက်ရှိရှိဆိုအနေထားကိုကျင်းနေတဲ့လက်ခံတဲ့သူတွေပျော်မွေ့နေတဲ့သူတွေကတော့ရှိနေတာပဲလေ။အဲ့ဒီဟာရဲ့အဟံအတားကတော့အနည်းနဲ့များတော့ဒီလိုကြုံနေရတာပါပဲ။
ချင်းဒီမိုကရေစီဖွဲ့ချုပ် CRD ပါတီအထွေထွေသွေးရင်းမှုဆလိုင်း PP ကတော့ချင်းပါတီပူပေါင်းရေးဟာသဘောတူထားပြီးဖြစ်တာကြောင့်ပါတီညီလာခံဆုံးဖြတ်ချက်အတိုင်းလှုပ်ဆောင်သွားမယ်လို့ပြောပါတယ
်။ CEC အနေနဲ့ချင်းပါတီပူပေါင်းရေးဟာသဘောတူပြီးသားဖြစ်တယ်။နံပါတ်1အဲ့ဒါကိုကျွန်တော်တို့ပါတီညီလာခံမှာပြန်ချပြပါမယ်။အဲ့တော့ပါတီညီလာခံဆုံးဖြတ်ချက်ဟာနောက်ဆုံးအတိဖြစ်တယ်။
အခုလက်ရှိမှာတော့ချင်းမြီခံပါတီကြီး၃ခုနဲ့မြို့နယ်စုကိုအခြေခံပြီးဖွဲ့စည်းထားတဲ့ပါတီငယ်9ခုကရှိနေပြီးရွေးကောက်ပွဲတုန်းကရှုံးနေခဲ့ကြတာလည်းပါတီတစ်ခုတည်းနဲ့မရတည်နိုင်ခဲ့တာကြောင့်လို့ဝေဖန်မှုတွေလည်းရှိနေပါတယ်ချင်းပါတီတွေလာမဲ့2020ရွေးကောက်ပွဲမတိုင်ခင်တပါတီဖြစ်ပူးပေါင်းနိုင်ကြမလားဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။မြို့ရဲစေဝါကင်းစင်စေဖို့ကချင်ပြည်နယ်ကလူထုထောင်ကနန်းကလမ်းလျှောက်ဆန္ဒပြခဲ့ပါတယ်
။သောရရှင်တွေအခုနားဆင်နေခဲ့ကြတာကတော့ကျွန်တော်တို့ BNN ဝိုင်းတော်သားတွေရနဲ့အပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းမှအစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပါ။
တိုင်းရင်းသတင်းနောက်ဒီအစီအစဉ်တင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တော်တာရှင်များရှင်ဒုတိယအကြော့ကျင်းပဖို့ရှိတဲ့27ရာစုပင်လုံငင်းညာရင်ညီလာခံကိုမေလတတိယဘတ်ထဲမှာကျင်းပဖို့စီစဉ်နေကြပါပြီ
ရှေမတိုးနောက်မဆုတ်သားဖြစ်နေတဲ့ညီညာရေးလုပ်ငန်းစဉ်တစ်ခုလုံးအတွက်21ပြည်လုံးညီလာခံဒုတိယအကြော့အစည်းအဝေးကနေဘလောက်အထိမျှော်လင့်စရာတွေရှိနေပါသလဲ NCA လက်မှတ်ထိုးသူတွေရောလက်မှတ်မထိုးကြသေးသူတွေပါအစုအဖွဲ့အားလုံးပါဝင်တဲ့ညီညာရေးလုပ်ငန်းစဉ်တရဖြစ်ဖို့အလားအလာမှာဘာတွေကအကဲဆန်းချက်တွေရှိနေပါသလဲဘာတွေကအလားအလာကောင်းနေပါပြီလဲလာမယ့်စနေနေ့ညတရက်လီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ကို့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဓာတ်ရိုက်လေလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကို့အမြင်ကို့အယူအဆကို့မိကွန်းတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ် VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းကို့ရဲ့အမြင်မှတ်ချက်ကိုရေးပို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်ဒါရဲ့လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြမယ့်သောတာရှင်တွေကိုကြိုဆိုပါတယ်ရှင်ဒီရဲ့တော်တာရှင်နေစနေညအမီဆက်သွယ်ကြပါလို့အတိပေးပြရသည်ရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်ကမ္ဘောဒီးယားနိုင်ငံမှာ2018ခုနှစ်နဲ့2018ခုနှစ်တင်မှာကျင်းပမဲ့ရွေးကောက်ပွဲတွေအတွက်အန်နီစီလို့ခေါ်တဲ့ကမ္ဘောဒီးယားအမျိုးသားရွေးကောက်ပွဲကော်မရှင်ကိုထောက်ပံ့ခြင်းအသစ်ပေးမယ့်အကြောင်း USAID အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကအခုလအတွင်းကြေညာလိုက်ပါတယ်မေပေသူများအသိပညာပေးရေးလုပ်ငန်းရွေးကောက်ပွဲအတွင်းအငင်းပွားပွဲကိစ္စရပ်တွေဖြေရှင်းရေးလုပ်ငန်းတွေအကောင်လာစေရေးရွေးကောက်ပွဲစနစ်အားနည်းမှုတွေရော့ကျစေရေးအတွက်လိုအပ်ချက်တွေကိုရှာဖွေဖော်ထုတ်ရေးစတဲ့ကိစ္စရပ်တွေအနီးစီအနေနဲ့လှုပ်ဆောင်နိုင်ရေးတို့အတွက်ကမ္ဘောဒီးယားရွေးကောက်ပွဲစီမံခန့်ခွဲမှုစီမံကိန်းဆိုတဲ့ခေါင်းစဉ်နဲ့နှစ်နှစ်စာအတွက်အမေရိကန်ဒေါ်လာ1.8 billion ကူညီထောက်ပံ့ပေးမှာဖြစ်ပါတယ်ဒီစီမံကိန်းဟာအန်ဒီစီကိုအရင်က USAID ကပေးခဲ့တဲ့အကူအညီတွေရဲ့နောက်ဆက်တွဲလဲဖြစ်ပါတယ်။အဲ့ဒီမူလအကူအညီတွေထဲမှာတော့ဌာနတွင်းအရေးအသွေးမြင့်တင်မှုလုပ်ငန်းရွေးကောက်ပွဲအုပ်ချုပ်မှုဆိုင်ရာသင်တန်းမဲပေးခွင့်မပုံတင်ရေးအတွက်အများပြည်သူကိုအသိပေးအကြောင်းကြားတဲ့လုပ်ငန်းစဉ်တွေပါဝင်ပါတယ်။အခုအသစ်ချပေးမဲ့အကူအညီထောက်ပံ့မှုဟာအန်ဒီစီအနေနဲ့2018ခုနှစ်မှာကျင်းပမဲ့ဒေတာရင်းရွက်ောက်ပွဲတွေနဲ့2018ခုနှစ်မှာကျင်းပမဲ့တနင်္ဂနွေလုံးဆိုင်ရာရွက်ောက်ပွဲတွေမှာအထိပယ်ပြေဝတဲ့ပြည်ပင်ပြောင်းလဲမှုတွေရှေ့တိုးလှုပ်ဆောင်မှုတွေပြုလုပ်နိုင်ရေးတို့အတွက်ဖြစ်ပါတယ်။ USAID ကိုအမေရိကန်သမ္မတဟောင်းဂျွန် F. ကနေဒီက1962ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပြီးနိုင်ငံခြားတိုင်းပြည်တွေအတွက်အမေရိကန်အစိုးရကအကူအညီတွေကိုအများဆုံးပေးနေတဲ့အဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်။1992ခုနှစ်ကစလို့ကမ္ဘောဒီးယားဖွံ့ဖြိုးရေးအစီအစဉ်တွေအတွက်အမေရိကန်အစိုးရကဒေါ်လာ1ဘီလီယံလောက်ကူညီထောက်ပံ့ပေးခဲ့ပြီးဖြစ်ပါတယ်။နိုင်ငံတကာရွေးကောက်ပွဲစနစ်ဖောင်ဒေးရှင်းကနိုင်ငံသားတွေအနေနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေမှာပါဝင်ခွင့်ရှိရေးအတွက်ပံ့ပိုးပေးနေတာဖြစ်ပါတယ်။အဲ့ဒီအဖွဲ့ထဲမှာပါဝင်တဲ့တရားလွတ်လပ်တဲ့ပညာရှင်တွေဟာရွေးကောက်ပွဲစနစ်တွေအားကောင်းလာရေးနဲ့ရွေးကောက်ပွဲတွေရေရှည်တည်ထောင်ရေးအတွက်ဒေသခံတွေရဲ့အရေးအသွေးမြင့်တင်ရေးလှုံ့ဆော်ပေးနေတာဖြစ်ပါတယ်။1989ခုနှစ်ကစလို့ဒီနိုင်ငံတကာရွေးကောက်ပွဲစနစ်ဖောင်ဒေးရှင်းကဖွံ့ဖြိုးဆက်ဒီမိုကရေစီနိုင်ငံတွေနဲ့ဖွံ့ဖြိုးပြီးဒီမိုကရေစီနိုင်ငံပေါင်း145နိုင်ငံမှာကူညီလှုပ်ဆောင်ပေးခဲ့ပြီးဖြစ်ပါတယ်။ရွေးကောက်ပွဲတွေမှာပါဝင်ဆောင်ရွက်ခြင်းဟာကျန်းမာတန်ဆွမ်းတဲ့ဒီမိုကရေစီရဲ့အခြေခံအုတ်မြစ်ဖြစ်ကြောင်းကမ္ဘောဒီးယားနိုင်ငံဒီမိုကရေစီစနစ်အားကောင်းလာရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘောဒီးယားမျိုးသားရွေးကောက်ပွဲကော်မတီအရဖက်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့လက်တွဲလှုပ်ဆောင်ဖို့မျှော်လင့်ပါကြောင်းကမ္ဘောဒီးယားနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးဝီလျံဟိုက်ကပြောကြားပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VO ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်ပြောပြပေးပါရှင်။
မြောက်ကိုရီးယားရဲ့နျူကလ িয়ার ဘုံးထုတ်ဖို့အတွက်ချင်းချောက်မှုကိုကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ကြံနေဆွေးနွေးတဲ့အခါမှာမြောက်ကိုရီးယားကိုဖိအားတိုးပြီးပေးဖို့အတွက်အမေရိကန်ကတခြားနိုင်ငံတွေကိုတွန်းအားပေးမယ်လို့မျှော်လင့်ရပါတယ်။ဒီတောက်ကြံအစည်းအဝေးမှာအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာဥက္ကဋ္ဌဖြစ်နေပထမဆုံးဆောင်ရွက်မှာလည်းဖြစ်ပါတယ်။အမေရိကန်သမ္မတ Donald Trump ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn ဟာစစ်တပ်ဗိုလ်ချုပ်ကြီးတာဝန်ကနေ2014အနားယူချိန်မှာနိုင်ငံခြားအစိုးရရဲ့ရှိကအဖိုးခပေးတဲ့လက်ခံမခံရလို့သတိပေးထားပေမဲ့အသစ်ထွက်လာတဲ့အထောက်အထားတွေရဲ့အရလက်ခံခဲ့ပုံရပါတယ်။တူရကီအစိုးရစီကဒေါ်လာ5သိန်းကျော်နဲ့ရုရှားလုပ်ငန်းရှင်တွေစီကဒေါ်လာ1000နဲ့ချီးပြီးရယူခဲ့တယ်ဆိုတာကိုတွေ့ရတာပါ။ထောင်နဲ့ချီတဲ့ American လို့ RF Module Electronic ပစ္စည်းတွေအီရန်ကိုတင်ပို့မှုနဲ့စင်ကာပူ လူမျိုးတက်ကိုအမေရိကန်ကျင်းနောင်မှာလာပေါင်း40အကျဉ်းချပြစ်ဒဏ်ချလိုက်ပါတယ်။သူတင်ဖို့တဲ့ပစ္စည်းတွေက14ခုတဲ့မင်းဲကိုအီရန်ကမပောက်ကွဲသေးတဲ့ဖောက်ခွဲပြေးပစ္စည်းတွေထဲမှာတွေ့ရှိခဲ့တာဖြစ်ပါတယ်။ Pacific သမုဒ္ဒရာမြောက်ပိုင်းမှာရုရှားနဲ့ဂျပန်နိုင်ငံတို့ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတွေပေါ်မှာပူးတွဲစီးပွားရေးစီမံကိန်းတွေလှုပ်ဖို့အတွက်ရုရှားနဲ့ဂျပန်ခေါင်းဆောင်တွေမော်စကိုမှာတွေ့ဆုံဆွေးနွေးပါတယ်။ဂျပန်ဝန်ကြီးချုပ်နဲ့ရုရှားသမ္မတတို့ပြီးခဲ့တဲ့ခုနှစ်လကြာသုံးချိန်တွေ့ဆုံခဲ့ပြီးအခုတခါထပ်ပြီးတွေ့ဆုံတာဖြစ်ပါတယ်။ဂျာမနီနိုင်ငံကိုချစ်ချည်ခီးစင်ဖြင့်ရောက်နေတဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့ဂျာမနီစစ်ဦးစီးချုပ်တို့တွေ့ဆုံရမှာနှစ်နိုင်ငံစစ်တပ်ပူးပေါင်းဆောင်ရည်တိုးမြှင့်ဖို့ဆွေးနွေးခဲ့ကြပါတယ်
။သတင်းချင်းချုပ်ကိုဒေါက်ခင်မြတ်တက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့မနက်ခင်းအတွက်စီစဉ်ထုတ်လွှင့်မှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာတပ်ဖန်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီမနက်ခင်းအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးပါကတော့ line meter 16925တို့ကနေထုတ်လွှင့်ပေးမှာဖြစ်တဲ့အတွက်အဆောင်မြောနားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.